Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ3ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မစုမမ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့စုမြတ်မမဂါဇာစစ်ပွဲကိုဆန့်ကျင်တဲ့ဒီစတဲ့ချဆန္ဒပြမှုတွေအမေရိကန်တပ်ကတူတွေအပြင်တခြားနိုင်ငံတွေကတပ်ကတူတွေမှာပါပြန့်နှံ့ဖြစ်ပွားနေပါတယ်။ဒီအခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂနဲ့အမေရိကန်ကတောင်းဆိုလိုက်ပါတယ်။အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူခွင့်ရေးစုတွေကိုတော့မြန်မာနိုင်ငံကသတင်းသမားတွေရရှိခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညအတွက်အထူးစီစဉ်အနေနဲ့အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာတွေဘလို့မျိုးရပ်တည်နေပါသလဲဆိုတာကိုနိုင်ငံတကာသတင်းလွတ်လပ်ခွင့်နေမှာဒီမြန်မာသတင်းအယ်ဒီတာတွေပြောဆိုလိုက်တာကတော့
ကျွန်တော်တို့စစ်တပ်ကိုဆပ်လုပ်တာမဟုတ်ဘူးတိုက်ခိုက်အောင်ဆပ်လုပ်တာမဟုတ်ဘူး NUG ကိုဆပ်လုပ်တာမဟုတ်ဘူး KNU KNL ကိုဆပ်လုပ်တာမဟုတ်ဘူး Pro NU ကိုဆပ်လုပ်တာမဟုတ်ဘူးကျွန်တော်တို့ရဲ့အရှင်သခင်ကကျွန်တော်တို့ကပြည်သူပဲဖြစ် public ပဲဖြစ်အဲ့ဒါကိုကျွန်တော်တိုက်ရတယ်
မြန်မာမီဒီယာအရေးအထူးသုံးသပ်ဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်ရှင်။နောက်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ပြောပြပေးပါမယ်ရှင
်။ဂါဇာစစ်ပွဲကိုဒီဆန့်ကျင်တဲ့အနေနဲ့အမေရိကန်တပ်ကတူတွေမှာအကြောင်းသားတွေစတဲ့ချဆန္ဒပြမှုတွေကိုရဲတွေဖြုတ်ခွင်းနိုင်ချိန်မှာပဲဒီတခြားနိုင်ငံတွေကတပ်ကတူတွေမှာဆန္ဒပြမှုတွေပြန့်နှံ့ဖြစ်ပွားနေပါတယ်။မြင့်တဲ့နိုင်ငံပါရီမျိုးတော်ကအထင်ကရတပ်ကတူကြီးတစ်ခုဖြစ်တဲ့စီအန်စပိုတက်ကတူမှာចောင်းသားတွေတိမ့်ပိုက်ဆန္ဒပြနေကြတဲ့အစာအုပ်တွေတဲကိုရဲတွေဒီကနေ့ဝင်ရောက်ရှင်းလင်းခဲ့ပါတယ်။စတဲ့ချဆန္ဒပြမှုကိုငင်းငိမ့်ချမ်းချမ်းဖယ်ရှားရှင်းလင်းနိုင်ပုံရတယ်လို့မျက်မြင်တွေကပြောပါတယ်။အမေရိကန်တက်ကတူကြီးတွေမှာကြောင်းဝင်းတွေတဲဝင်ရောက်ရှင်းလင်းတဲ့ရဲတွေနဲ့ဆန္ဒပြចောင်းသားတွေထိတိုက်တွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံကမန်ချက်စတာတက်ကတူ၊ရှက်ဖီးလ်တက်ကတူ၊နယူကာဆယ်တက်ကတူစတဲ့တက်ကတူကြီးတွေအပါအဝင်တက်ကတူကြောင်းတချို့မှာလည်းစခန်းချဆန္ဒပြမှုတွေရှိနေပါတယ်။အလားတူဩစတြေးလျနိုင်ငံမှာလည်းပါလက်စတိုင်းလွတ်လာတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေနိုင်ငံတော်ဝန်ကကျောင်းဝင်းတွေထဲမှာစတဲ့ချဆန္ဒပြနေကြပါတယ်။ဆစ်ဒနီမြို့ကထိတ်တန်းတက္ကသိုလ်ကြီးဖြစ်တဲ့ဆစ်ဒနီတက္ကသိုလ်ဝင်ထဲမှာတဲတွေတန်းစီထိုးထားတာကိုမြင်ရတယ်လို့ဆန္ဒပြသူတွေကပါလက်စတိုင်းအလံတွေကင်ပြီးတော့ဂါဇာစစ်ပွဲအဆုံးသတ်ရေးချွေးကြော်တန်တွေနဲ့ချွေးကြော်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီနိုင်ငံအနှံ့တက္ကသိုလ်တွေကဆန္ဒပြမှုတွေကိုရဲကနှိမ်နှင်းမှုအတွင်းမှာ2000ထက်မနည်းဖမ်းဆီးခံရတယ်လို့အမေရိကန်သတင်းတွေမှာဖော်ပြနေပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ငြင်းချမ်းစွာဆန္ဒပြနိုင်ပေမဲ့အကြမ်းဖက်တာကိုလက်မခံဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင
်။ဂါဇာကမ်းမြောင်ဒေသမှာစစ်ပွဲတွေကြောင့်အရင်တုန်းကတိစောက်ခဲ့တဲ့ဒေသရင်းဖွံ့ဖြိုးတိုးတက်မှုတွေဟာလွန်ခဲ့တဲ့အနှစ်40အချိန်တွေကိုပြန်ပြီးတော့မှနောက်ဆုတ်ပြီးဆုတ်ယုတ်သွားခဲ့တယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဂါဇာဒေသပြန်လည်ထူထောင်နိုင်ရေးအတွက်ဒေါ်လာတန်းထောင်ချီပြီးတော့ကုန်ကျနိုင်ပြီးတော့နှစ်တင်နဲ့ချီပြီးတော့အချိန်ယူရပါလိမ့်မယ်လို့ဣသရေလ်ဟာမတ်စစ်ပွဲကြောင့်ကြုံရတဲ့လူမှုစီးပွားတက်ရောက်မှုတွေကိုလေ့လာဆန်းစစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂါဇာပြန်လည်တိစောက်ရေးအတွက်ဒေါ်လာဘီလီယံ40ကနေပြီးတော့50အထိကုန်ကျနိုင်ပါတယ်လို့ UNDP ရဲ့အာရဗ်နိုင်ငံများဆိုင်ရာဘူရိုညွှန်ကြားရေးမှူးအဗ်ဒူလာအယ်ဒါဒါရီကဂျော်ဒန်နိုင်ငံအဒမန်မြို့မှာသတင်းနောက်တွေကိုကြာသပတေးနေ့ကပြောဆိုသွားပါတယ်။တကယ်လို့စစ်ပွဲတွေဟာဇူလိုင်လတဲ့အထိဆက်ပြီးတော့ဖြစ်နေအောင်ပဲဆိုရင်လူလက်တန်းစားအများစုစင်ရဲမွဲတည်မှုတတ်မှတ်မြင့်ရောက်ကိုရောက်သွားနိုင်ပြီးတော့ပါလက်စတိုင်း 3.32 တန်းရာဂိုင်နှုန်းအဖြစ်လူဦးရေရဲ့60ရာဂိုင်နှုန်းဟာစင်ရဲတွင်ကိုဆက်ရောက်မဲ့အခြေအနေကိုဖြစ်သွားမှာလို့ UNDP အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်
American ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီ Philippines, Japan နဲ့ Australia ကကာကွယ်ရေးဝန်ကြီးတွေနဲ့ Hawaii ပြည်နယ်အဝါဟူကျွန်းပေါ်မှာကြာတာရေးနေတော့ကတွေ့ဆုံခဲ့ပါတယ်။လေးနိုင်ငံကြားကာကွယ်ရေးဆိုင်ရာဆက်ဆံရေးပုံမှန်ခိုင်မာစေဖို့ရည်ရွယ်တွေ့ဆုံတာဖြစ်တယ်လို့ဝန်ကြီး Austin ကသတင်းတောက်တွေကိုပြောကြားပါတယ်။ဒီလေးနိုင်ငံကြားမှာပြီးခဲ့တဲ့နှစ်တုန်းကပထမဆုံးအကြိမ်စင်ကာပူမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့အချိန်မပြတ်အောင်ဒုတိယအကြိမ်ဆွေးနွေးတာဖြစ်ကြောင်းနဲ့Indo-Pacific ဒေသလွတ်လပ်ပွင့်လျက်ရမယ်ဆိုတဲ့ပုံအမြင်အတိုင်းရှေ့တိုးဆောင်ရွက်နိုင်အောင်ဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီးကပြောပါတယ်။ Indo-Pacific ဒေသထဲမှာတရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေအပေါ်စိုးရိမ်မှုတွေတိုးနေချိန်မှာပဲ Pacific ဒေသရင်းကမဟာမိတ်နိုင်ငံတွေနဲ့ American ဆက်ဆံရေးဟာတမနီလိုခိုင်မာတယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းပြီးခဲ့တဲ့လတုန်းကပဲပြောကြားခဲ့ပါတယ်ရှင်။
ယူကရိန်းပြည်ပခအဆုံးသတ်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံမှာကျင်းပမဲ့ဆွေးနွေးပွဲကို တက်ရောက်စရာအကြောင်းမရှိပါဘူးလို့ရုရှားကကြာသပတေးနေ့ကပြောဆိုလိုက်ပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့တောင်းဆိုချက်နဲ့ဆွစ်ဇာလန်နိုင်ငံကအင်ရှင်ဖြစ်နေလက်ခံပြီးတော့ဂျွန်လ15ရက်နဲ့16ရက်နေ့တွေမှာဆွေးနွေးပွဲတွေလုပ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်နိုင်ငံပေါင်း100ကျော်ကိုဖိတ်ခေါ်သွားမယ်လို့ဆွစ်ဇာလန်နိုင်ငံသားရေးဝန်ကြီးအင်ညတ်ဇိုကက်ဆက်ကပြောပါတယ်ပထမဆုံးအကြိမ်ဆွေးနွေးပွဲမှာမပါနိုင်ရင်တောင်မှရှေ့ဆက်ငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာရုရှားမပါလို့မဖြစ်တာကြောင့်မို့လို့ဒါနဲ့ပတ်သက်လို့ယူကရိန်းပြည်ပထမဆုံးစကားပြောခဲ့တဲ့နိုင်ငံကတော့ရုရှားပါပဲလို့ဆွစ်ဇာလန်နိုင်ငံသားရေးဝန်ကြီးကဘန်မြူတော်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်လောလောဆယ်မှာတော့ရှေ့လဆွေးနွေးပွဲကိုတက်ရောက်ဖို့ရုရှားကိုဖိတ်ခေါ်မထားတဲ့အကြောင်းနဲ့ရုရှားဘက်ကတက်ရောက်လို့တဲ့ဆန္ဒရှိရင်တော့လမ်းဖွင့်ထားပါတယ်လို့ဆွစ်ဇာလန်အစိုးရကကြာသပတေးနေ့ကပြောပါတယ်ဒါပေမဲ့ရုရှားဘက်ကတော့ဒီဆွေးနွေးပွဲကိုတက်ဖို့သူတို့စိတ်ဝင်စားဘူးလို့ပြောဆိုနေတာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မေလာတောင်ရဲ့တောက်စာနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်အမှန်တရားနဲ့အခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာရပ်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတဲရက်စ်ကဒီကနေ့ကြားရောက်တဲ့သတင်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားတောင်းဆိုလိုက်တာဖြစ်ပါတယ်
။ Our World Press Freedom Day is very important and so I call on governments, the private sector,
ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဟာတိတ်ကိုအရေးကြီးပါတယ်သတင်းလွတ်လပ်ခွင့်နဲ့ကမ္ဘာတဝန်းကသတင်းတောက်တွေသတင်းမီဒီယာအလုံးလုံနေကြသူတွေကိုအကာအကွယ်ပေးရမယ့်တန်ဓေဌာန်ထပ်မံခိုင်မာအောင်လို့ပါဝင်အကာအကွယ်ပေးဖို့အတွက်အစိုးရတွေပုဂ္ဂလိကကဏ္ဍတွေနဲ့လူထုအခြေပြုအဖွဲ့တွေကိုသူ့အနေနဲ့တောင်းဆိုပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်တာဖြစ်ပါတယ်သတင်းတွေကိုအများပြည်သူအသေးစားသိရှိနိုင်အောင်စိတ်ဝင်စားလာအောင်လုပ်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာအလုံးလုပ်နေကြသူတွေရဲ့တံပိုးမဖြတ်နိုင်တဲ့အလုပ်တွေကိုလည်းကုလသမဂ္ဂကအတိအမှတ်ပြုပါတယ်။အချက်အလက်မှန်မရှိဘဲသတင်းမှားနဲ့လှုပ်ကြံသတင်းတွေကိုတိုက်ဖြတ်လို့မရဘူးဆိုတာကိုလည်းအတွေ့အမှုချုပ်ကထောက်ပြပါတယ်။သတင်းလွတ်လပ်မှုမရှိရင်လွတ်လပ်မှုလုံးဝရှိမှာမဟုတ်တာမို့သတင်းလွတ်လပ်ခွင့်ဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်ပါတယ်လို့လည်းအလေးထားပြောကြားသွားပါတယ်။သတင်းသမားတွေကိုအကာအကွယ်ပေးဖို့ပို့ပြီးတော့အားထုတ်ဆောင်ရွက်ဖို့အတွက်နိုင်ငံတိုင်းကိုတောင်းဆိုပါတယ်လို့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းလွတ်လပ်ဗန်မလိုက်တဲ့သတင်းမီဒီယာတွေအပေါ်အမေရိကန်ပြည်ထောင်စုကမယိမ့်မယိုင်ထောက်ခံနေပါတယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်မှာထပ်မံပြောကြားထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်စက်တဘာလသိမ်းပြီးနောက်မှာသတင်းသမားတွေဖမ်းဆီးထောင်ချခံရတာအပအဝင်သတင်းလွတ်လပ်ခွင့်ပုံမှုဆုပ်ယုပ်လာတယ်လို့သတင်းသမားများအကာအကွယ်ပေးရေးအဖွဲ့ CPJ တခါနယ်စည်းမခြားသတင်းတောက်များအဖွဲ့ RSF တို့လိုသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကလည်းအထောက်အထားတွေနဲ့အစီရင်ခံစာတွေထုတ်ပြန်ထားကြပါတယ်ရှင်
ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာတော့နိုင်ငံတကာလူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပြီးတော့မှပေးအပ်တဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူခွင့်ရေးစုကိုတော့မြန်မာနိုင်ငံက Frontier မြန်မာသတင်းဌာနကချီးမြှင့်ခံခဲ့ရပါတယ်။ဒီစုကိုတော့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW Arizona ပြည်နယ်တက္ကသိုလ်ရဲ့သတင်းပညာရပ်ဆိုင်ရာဌာန Walter Cronkite School of Journalism and Mass Communication နိုင်ငံခြားသတင်းတောက်များ CLAC FCCT ထိုင်းနဲ့FCCT ထိုင်ဝမ်တို့ကပူးတွဲပေးအပ်တာဖြစ်ပါတယ်။စုအမျိုးအစား9မျိုးခွဲထားတဲ့ထဲမှာတော့ပြည်ပသတင်းခန်းရဲ့ခေါင်းစဉ်အောက်မှာမြန်မာနိုင်ငံတွင်းဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေကိုတင်ပြခဲ့တဲ့သတင်းနဲ့ Frontier မြန်မာချီးမြှင့်ခံရတယ်လို့ Podcast ခေါင်းစဉ်အောက်မှာတဲ့ Frontier မြန်မာကတင်ဆက်တဲ့ဒို့အတန်ထုတ်လွှင့်ချက်တစ်ခုချီးမြှင့်ခံရပါတယ်။ဒို့အတန်အစီအစဉ်ကိုတော့ VOA မြန်မာပိုင်းကအပတ်စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့စစ်မြေပြင်ကအမျိုးသမီးတွေအကြောင်းဓာတ်ပုံတင်ပြခဲ့တဲ့ AFP သတင်းဌာနကတော့ဒီဓာတ်ပုံအမျိုးအစားစုကိုရရှိပါတယ်ရှင်။
အိန္ဒိယနိုင်ငံမဏိပူရပြည်နယ်မဏိပူမြို့မှာဒီကတဲလူမျိုးတွေနဲ့ကုကီးတွေကြားမှာဒေသရင်းပဋိပက္ခဖြစ်ပွားခဲ့တာတစ်နှစ်ပြည့်တဲ့ဒီကနေ့မှာပဲ ဒီခေါင်းရိပ်ထားတဲ့ကတဲ့အမျိုးသမီးတချို့စပိန်စီလှဲ့လေဆန္ဒပြခဲ့ကြပါတယ်။နယ်မြေပိုင်ဆိုင်မှုကိုကာကွယ်ပါ၊ဌာနေတိုင်းရင်းသားတွေကိုကာကွယ်ပေးပါဆိုတဲ့စိုင်းမုတ်တွေကိုကန်ဆောင်ပြီးတော့အမျိုးသမီးတွေဆန္ဒပြခဲ့ကြတာပါ။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီမဏီပူပြည်နယ်မှာပြီးခဲ့တဲ့နှစ်မေလ3ရက်နေ့ကကတဲ့လူမျိုးတွေကိုအလောက်ကိုင်းနဲ့စီးပွားရေးနဲ့ပညာရေးအခွင့်အလမ်းတွေတိုးမြင့်ခွဲဝေဖို့တရားရုံးကဆုံးဖြတ်ခဲ့တာကြောင့်ကတဲ့လူမျိုးတွေနဲ့ကူကီအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်။
ပြည်ပမှာရှိနေတဲ့တောင်ကိုရီးယားအစိုးရတာဝန်ရှိတဲ့သူတွေနောက်နိုင်ငံသားတွေကိုမြောက်ကိုရီးယားကနေတိုက်ခိုက်ဖို့ကြံစီနေတယ်လို့တောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်။ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေမှာရှိတဲ့တောင်ကိုရီးယားတန်ယုံတွေအပြင်တရုတ်နဲ့ရုရှားကကောင်စစ်ဝင်ယုံတွေမှာအကြမ်းဖက်တိုက်ခိုက်နိုင်တဲ့အန္တရာယ်သတိပေးအဆင့်ကိုပြောဆိုလိုက်တာဖြစ်ပါတယ်ရှင
်။
ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အထူးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တချို့နိုင်ငံတွေကသတင်းလွတ်လပ်ခွင့်ကိုဂုဏ်ပြုပြီးတော့ကျင်းပနေတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာတော့မြန်မာနိုင်ငံရဲ့သတင်းမီဒီယာလောကဟာအပြင်းထန်ဆုံးချုပ်ချယ်နှိပ်ကွပ်ခံရတဲ့အချိန်လို့ဆိုရမှာဖြစ်ပါတယ်။ဒီလိုအချိန်မှာမြန်မာမီဒီယာတွေဘယ်လိုမျိုးကြံ့ကြံ့ခံပြီးတော့ရပ်တည်နေပါသလဲဆိုတာကို ARD သတင်းဌာနအေဒီတာချုပ်ဦးအောင်စောမြစည်းမသတင်းဌာနအမှုဆောင်အေဒီတာဦးစိန်ဝင်းတို့နဲ့ဦးကျော်စန်းသာဆွေးနွေးထားပါတယ်
။ဒီနေ့ကနိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဆိုတော့သတင်းလွတ်လပ်ခွင့်နေ့မှာကျွန်တော်ကလုံမဲ့အစီအစဉ်ကမြန်မာနိုင်ငံနဲ့ပတ်သက်တော့သတင်းမလွတ်လပ်ခွင့်နေ့ဆိုရမှတ်တလုံးအောင်ဖဲပြီးပြောမလားမသိပါဘူး။ဆိုတော့ပထမဆုံးပြောစီချင်တာကတော့အခုမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းချင်းဘယ်လိုနေလဲဆိုတာကိုအချမ်းပြင်းမှတ်ချက်လေးပေးကြပါဦးခင်ဗျာ။ကောင်းသွားရင်ပြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အလှကြပြီပေါ့နော်။ကျွန်တော်ကတော့ဒီတော့တော့ကျွန်တော်တို့ကတော့ဘဝနှစ်ခုဖြတ်သန်းတယ်လို့ကျွန်တော်ကပြောချင်တယ်။ကျွန်တော်တို့ချုံပြောပါမယ်ကိုစိန်ဝင်းနဲ့အားနာလို့ကိုစိန်ဝင်းတို့ဆိုရင်လည်းအဲတွေ့ကြုံအများကြီးရှိပါတယ်။အဲတော့နံပါတ်1ဘဝကတော့ကျွန်တော်တို့ရဲ့ first live exam ပေါ့ကျွန်တော်တို့ပထမဆုံးအချိန် exam မှာနေရတဲ့ဘဝတစ်ခုပေါ့။ပြီးတော့2017စနစ်မှာကျွန်တော်တို့အပြောင်းအလဲတွေဖြစ်တော့ပြန်သွားကြတယ်။အထဲမှာ setup လုပ်ရတယ်media house တွေကိုချွေသွားတယ်ကျွန်တော်တို့အရင်နေခဲ့တဲ့ထိုင်းနိုင်ငံချင်းမိုင်မြို့ဘန်ကောက်မြို့ကြီးက6ကတ်သွားတယ်အဲ့တော့ media တွေအကုန်လုံး NGO တွေအကုန်လုံးအထက်ကိုရွှေ့ကြတာ industry ကိုလုံးအထက်ကိုရွှေ့တယ်ပြီးတော့အာနာတိန်တဲ့ခါကျတော့ဒီကိုပြန်လာကြတယ်ကျွန်တော်ပြန်ပြီး set up လုပ်ရတယ်အာဆိုတော့ကျွန်တော်နှစ်ခုသွားတွေ့တယ်တစ်ခုကတော့အထက်မှာ media တွေကိုကြံခဲ့တာရှိတယ်အဲ့ဒါကစစ်တပ်ကထောက်ပံ့တဲ့ media တွေနဲ့စစ်တပ်ဘက်ကလိုက်တဲ့ media တွေနဲ့စစ်တပ်ကမွေးထားတဲ့ media တွေနဲ့ခရိုနီမွေးထားတဲ့မီဒီယာတွေအထက်မှာကြံခဲ့တယ်။အပြင်မှာတော့ဒုတိယ live မှာကျွန်တော်ဒုတိယဘဝမှာတော့ကျွန်တော်တို့အရင်ရက်ပို့ပြီးတော့အာကျွန်တော်တို့ရဲ့ bus guy ကလူပိုကျက်လာတယ်။ crowded ဖြစ်လာတယ်။ဘာလဲဆိုတော့ကျွန်တော်တို့2006ခုရှစ်မှာကြည့်ရင် AOD ရဲ့အဲဒီက SHAN ရဲ့ BNN ရဲ့နောက်ပိုင်းမှာမစ္စမားနဲ့ DBB ရောက်လာတယ်အဲ့ဒါမျိုးပေါ့နော်။ကျွန်တော်တို့တမျိုးလုံးမှာမှကျွန်တော်တို့မီဒီယာ house 4-5 ခုပဲရှိတယ်။အပြင်မှာတော့ BBC ရော RFA ရော VOA ရောရှိတာပေါ့နော်အဲ့တော့အခုဆိုရင်ကျွန်တော်တို့ဒီမှာအများကြီး media house တွေအများကြီးရွှေ့လာကြတယ်လုပ်တွေအများကြီးလုပ်နေကြတယ်မတူကြဘူးအင်တာနက်တွေအများကြီးကွဲတာကျွန်တော်တွေ့တယ်အဲ့တော့ဒီက independent ဖြစ်တဲ့ media တွေရှိတယ် advocacy media တွေရှိတယ် NGO media တွေရှိတယ်အာအစိုးရဒီဘက်ကအစိုးရကထိန်းချုပ်ထားတဲ့ media တွေရှိတယ်တိုက်ခိုက် media တွေရှိတယ်တိုင်းသား media တွေရှိတယ်ဒီဘက်ကခါရီကိုပဲmouthpiece ဖြစ်နေပြီး propaganda လုပ်ပေးနေတဲ့ media တွေရှိတယ်။ကိုယ့်ရဲ့ professional ကိုစူးစမ်းနေရတဲ့ media တွေရှိအဲ့လိုမျိုး꽌ပြားသွားတယ်လို့လောလောဆယ်ကျွန်တော်အကြမ်းပြင်းတော့ပြောလို့ရပါတယ
်။ဟုတ်ကဲ့ဒါတော့အကြီးအဖြစ်တော့ပြည်ပကိုရောက်လာကြပြီးတော့ selection တန်ဖို့ကြိုးပမ်းနေကြတဲ့ media assignment ပေါ့ဒီ။ဆိုတော့ပြည်ပမှာကျန်ခဲ့တဲ့ media လောကရဲ့အခြေအနေရောကိုယ်စိမ့်မယ်လို့မြင်ပါလဲ။ပြည်ပမှာကျန်ခဲ့တဲ့ media လောက media ဆိုတော့ကျန်သေးရဲ့လားဘယ်လိုသဘောရပါလဲ။
ဟုတ်ကဲ့စစ်ကောင်စီကတော့သူကဒီမူဟာဖြစ်မော့သူမမြင်မြင်ခြင်းတဲ့မီဒီယာတွေလွတ်လပ်တဲ့သတင်းမီဒီယာတွေမရှိအောင်အခြေအနေကိုဖန်တီးလိုက်တာနေလို့မရအောင်လုပ်လိုက်တာပေါ့နော်အဲ့တော့ဒီသူဖန်ခံတဲ့ဂျာနယ်လစ်ဘောင်ဝမ်190ရှိပြီအဲ့ဒီမှာလွတ်တချို့လွတ်တာရှိတာပေါ့နော်အဲ့တော့နေလို့မရအောင်ကြံခဲ့တယ်ခုနကကိုအောင်စောပြောသလိုပဲ editorial အရာသူ့ကို support လုပ်တဲ့ပိုင်းမဲ့ကြံခဲ့တယ်လို့ကျွန်တော်တို့ရေကူရအဖြစ်ပြောလို့ရတယ်အဲ့တော့သူတို့ဟိုလောက်တာဟိုကိတဲ့မီဒီယာပေါ့လေ editorial ya janaru kwe be ma shi da de sa yin no le okay bo thodaw le be a da ga janaru ho democracy ne se tadin lo lat khwin tadin a yi twei so da ga janaw na le da lo din ga pya de khu ye khaw ne ban mo no ho aku tu lo lou ni de poun san ga di seo chou yi ye mu la tu a visa ga do ဒီလိုမျိုးသတင်းအချက်လက်တွေကိုဖိမထွက်အောင်မယူစီအောင်သူမကြိုက်တဲ့ဟာသူ့ကို support မလုပ်တဲ့ဟာအဲ့တော့အဲ့ဒီရှင်းတန်းမှုတွေရှိတယ်သို့တော်လည်းပဲအနည်းစုဖြည့်ကောင်းဖြစ်နိုင်တယ် low profile နဲ့လျှို့ဝှက်နေပြီးတော့လုံနေတဲ့သူပြောရင်တော့ဒါတရေကောင်းနေပါပဲဟိုထောင်းနှခမ်းနင်းပြီးတော့လုံနေတဲ့သတင်းသမားတွေပြည်တွင်းထဲမှာဆက်ပြီးတော့ရှိနေတယ်ကျွန်တော်တို့ကတော့ဟိုကောင်းတော့ပြောလို့ပဲမရွေးချယ်ခြင်းမနဲ့ဒီလမ်းကိုရွေးခဲ့ရတယ်အဲဟိုထွက်ပြေးရတယ်ကိုယ့်ရဲ့လွတ်မြောက်ရလွတ်မြောက်ကြောင်းကိုယ့်အလုပ်ကိုဆက်လုပ်နိုင်မှုအတွက်ကိုဟိုဟိုပြေးခဲ့ရတာပေါ့တိုးတော့ကျွန်တော်တို့ကြည့်ပဲနဲ့အဲတော့မဖြစ်ဘူးပြည်တွင်းကအာထောင်းနှခမ်းနင်းပြီးတော့လုတ်တဲ့သတင်းသမားတွေနဲ့ဆက်လက်ရှင်းတန်းနေအောင်တည်င်းနေဆက်ထွက်နေအောင်ကြိုးစားနေရတဲ့အနေထားပါခင်ဗျာ
ဟုတ်ကဲ့အဲ့ပြည်တွင်းမှာစွန့်စားပြီးတော့လုပ်နေတဲ့သတင်းသမားတွေရောအဲ့ဒါဖိနှိပ်ချုပ်ချယ်မှုအောက်ကရုံထွက်ပြီးတော့အပြင်မှာဆက်လက်ရှင်းတန်းနေရတဲ့ AR တို့မြစည်းမားတို့ကပုံကူတွေရောကျွန်တော်အနေနဲ့အထူးဂုဏ်ယူပြီးပြောကြလိုပါတယ်ဒီနေ့မှာခင်ဗျားတို့ချီးကျူးထိုက်တဲ့နေ့လည်းဖြစ်ပါတယ်ဟိုစုနော်ပြောလို့ပဲဆိုတော့မီဒီယာနဲ့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီထုံးကရေးဒေါင်းနေပန်းလိုပဲပေါ့ဒီနေ့တပြားရဲ့ဒီထုံးကရေးဟာမီဒီယာပေါ်မှာစိတ်မူတည်ပါတယ်ဒီတန်းခံရရေးအတွက်ဆိုတော့ကျွန်တော်စဉ်းစားမိတာစစ်ကောင်စီကတစ်ချိန်လုံးပြောနေသူတို့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖက်ဒရယ်နိုင်ငံဖြစ်အောင်လုပ်ပေးမယ်လုပ်ပေးမယ်လို့ promise လုပ်နေတယ်အဲတစ်ချိန်တည်းမှာလည်းပဲစတင်လိုရခွင့်ဆိုတာလုံးဝမရှိအောင်သူတို့လုပ်နေတယ်ဆိုတော့ဒီကနှစ်ခုကိုဘယ်လိုဆက်ဆက်နားလည်ရမှာလဲပေါ့တော့ရင်ပြောပါခင်ဗျာ
ကျွန်တော်ပေါ်ရှာတဲ့ဘောရာဟာကိုဆက်ကျေးဇူးပါဆက်မိကွန်းကောင်းပါတယ်ကိုစိန်ဝင်းလည်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တင်တဲ့သတင်းစာလွတ်လပ်ခွင့်အရေးကြီးပါတယ်ဒါပေမဲ့သတင်းစာလွတ်လပ်ခွင့်လို့ကျွန်တော်တို့ပြောတဲ့အခါမှာဆော့ရမန်တိုင်ဆိုတဲ့ကျွန်တော်တို့ fourth pillar ဆိုတဲ့ကိစ္စကိုမြန်မာစစ်တပ်တစ်ခုတည်းနဲ့မဟုတ်ဘဲနဲ့မြန်မာတိုက်ခိုက်နေရရောအရင်တုန်းကပြည်သူ့ရွေးကောက်တင်မြောက်ခဲ့တဲ့အစိုးရတွေကိုယ်တိုင်ကိုယ်ကလစ်လျူရှုခဲ့တာကျွန်တော်တွေ့ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လွတ်လပ်သတင်းစာလွတ်လပ်ခွင့်ပြောတဲ့အခါမှာကျွန်တော်တို့ကဆရာဦးကျော်သားသာပြောသွားတဲ့ဒီမိုကရေစီရေးတို့ဖက်ဒရယ်ရေးတို့ကိုလိုချင်တဲ့ဆိုရင်တော့နံပါတ်1အရေးကြီးတာကကျွန်တော်တို့သတင်းစာလွတ်လပ်ခွင့်မပေးဖို့အရေးကြီးပါတယ်။သတင်းစာလွတ်လပ်ခွင့်ကိုကျွန်တော်တို့ပို့ပြီး preserve လုပ်အရေးကြီးပဲ။လုပ်တဲ့အခါမှာကျွန်တော်တို့သတင်းစာလွတ်လပ်ခွင့်ကခုနကိုဆရာကြီးပြောသားလို့ပဲကျွန်တော်တို့အများစုကထောင်ထဲမှာရှိပါတယ်။ထောင်နှကန်းနေနေရတာရှိပါတယ်။ stringer တွေရှိပါတယ်။ citizen journalist တို့ခေါ်တဲ့သူတွေရှိပါတယ်။ကျွန်တော်တို့ citizen reporter လို့ပို့ခေါ်တာI prefer that way ပေါ့နော်ကျွန်တော်ခေါ်ကြပါတယ်သူတို့လုံနေကြတာအများကြီးရှိပါတယ်အထက်ထဲမှာအချိန်ထဲမှာပဲဟိုကျွန်တော်ပြောချင်တာကတော့ခုနကပေါ့နော်ကျွန်တော်တို့တော်ဝင်စမ်းစစ်ကြည့်လက်ထက်မှာရောစစ်တပ်လက်ထက်မှာရောမီဒီယာတွေအသုံးချကန် platform တစ်ခုပဲဖြစ်ပါတယ်မီဒီယာရဲ့ခန့်ကဏ္ဍမီဒီယာရဲ့တောင်မိုးကိုအလေးထားခဲ့တာမရှိပါဘူးပြောထောင်ပေးခဲ့တာလည်းမရှိပါဘူးကာကွယ်ပေးခဲ့တာလည်းလုံးဝမရှိပါဘူးဆိုတော့အဲ့ဒါကတော့ကျွန်တော်တို့ဝန်းနေစရာကောင်းပါတယ်ဒါတော့အဲ့ဒါကတော့ကျွန်တော်တို့စစ်တပ်တကူတော့ပြောလို့မရဘူးထင်တယ်ကျွန်တော်ကတော့အခုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့တန်ဝေကပဲခေါ်ကျွန်တော်ပြန်ကြည့်တဲ့အခါကြားတဲ့အခါကျရင်အားလုံးကကျွန်တော်တို့ရဲ့ကဏ္ဍကိုအဲကဏ္ဍတစ်ခုအနေနဲ့ပဲသူတို့အသုံးချဖို့လောပဲသူတို့စူးစမ်းတော့တွေ့ရတယ်အဲ့တော့ကျွန်တော်ကအချိန်နည်းနည်းယူပြီးတော့ပြောလို့ရမယ်ဆိုရင်တော့ကျွန်တော်တို့ဒီဟိုပါတော့ဟိုဦးနေဝင်အာနာသိမ်းနောက်ပိုင်းမှာဖြစ်လာတဲ့မီဒီယာတွေအများကြီးရှိတယ်လို့ကျွန်တော်တို့ကြားဦးတယ်အဲ့လိုမီဒီယာတွေကဘလို့ဆိုင်ဘလို့မိုးတွေဖြစ်လဲဆိုတော့အလံဒီအလံဖြူတွေပြည်သူရဲဘော်တွေအပြီးတော့ဟာလာစစ်ဘိုလ်လူထွက်တွေစစ်ဘိုလ်ဆိုင်ရေးဆရာတွေအကုန်လုံးက1980လောက်မှာမီဒီယာလောကကဝင်လာကြတယ်အကုန်လုံးဝင်လာပြီးတော့သူတို့ကအယောင်ဆိုးကြတယ်သူတို့ဖြစ်ချင်တာတွေသူတို့ပြောတယ်သူတို့ရေးချင်တာတွေရေးတယ်မီဒီယာလောကမှာကိုသူတို့ဝင်လာပြီးရှုပ်လာကြတယ်အဲ့တော့အဲ့လိုကာလတွေကိုလည်းကျွန်တော်တို့ကလွန်ခဲ့တဲ့10နှစ်15နှစ်မှာသူတို့ကြုံခဲ့ရတယ်ချင်းကြီးဝင်လဲဝင်ရှင်ငယ်ဝင်လဲဝင်ကျွန်တော်မီဒီယာသမားတွေကိုထောင်ကြားရတယ်တကယ် professional ဖြစ်နေတဲ့ကောင်တွေအကုန်လုံးလဲဟိုဒီ elected ဖြစ်တဲ့အစိုးရကိုယ်တိုင်ကစကျွန်တော်တို့လုံးဝ neglect လုပ်ကြတာလေကျွန်တော်တို့ကြုံခဲ့ရပါတယ်ဆိုတော့အဲ့တော့ကျွန်တော်ဒီသတင်းလွှတ်ခွင့်ကအရန်ရေးကြည့်တယ်မီဒီယာနဲ့ democracy နဲ့ federal democracy ရှေ့ဆက်ပြီးရှင်းတန်းခြင်းနဲ့ဆိုရင်တော့တိုင်းသာ လက်နက်ကင်အဖွဲ့တွေရောတိုင်းသားခေါင်းဆောင်တွေရောဗမာခေါင်းဆောင်တွေရောဗမာဆိုရဖြစ်မဲ့သူတွေရောစစ်တပ်ကအားလုံးကတော့ကျွန်တော်တို့ရဲ့အခန့်ကဏ္ဍကိုအထူးလေးထားဖို့လိုတယ်လို့အသုံးချဖို့မဟုတ်ဘူးအထူးလေးထားဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီမိုကရေစီတဝက်တစ်ပြက်အစိုးရတက်ခဲ့စဉ်တုန်းကလည်းပဲသူတို့ကလည်းလွတ်လပ်မှုအပြည့်မရှိဘူးဒါပြင်သူတို့ကိုယ်၌ကမီဒီယာဘောသဘောထားလည်းပဲအပြည့်ဝနားလည်မှုမရှိဘူးလို့ဆိုရင်ရမှာဖြစ်ပါတယ်တကယ်တော့အစိုးရလုပ်တဲ့လူတွေကလည်းပဲ informed decision ပေါ့လေပြည်သူတွေရဲ့အဆန်ကိုအတိအကျအမှန်ကန်ကိုဒီပြားရေးဆရာဆင်းနားလည်ပြီးမှသူစဉ်းကြဲချက်တင်တယ်ပေါ့လေအဲဒီပုံစံမျိုးကတော့လေ့လာခဲ့တာတွေ့ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုစိန်ဝင်းကဘယ်လိုမမိပါလဲခင်ဗျာဘယ်လိုပြောလဲမြန်မာနိုင်ငံမှာမီဒီယာမထွန်းကားတာဟာစစ်တပ်တခုရဲ့လားမြန်မာနိုင်ငံလူ့အဖွဲ့အစည်းပေါ်တနည်းအားဖြင့်ပြောရင်ပေါ့နော်အဲ့ဒီဟာကိုနိုင်ကဒီလိုလွတ်လပ်တဲ့အမြင်အယူဆကိုလက်ခံတဲ့မီဒီယာကိုသူတို့ဖွင့်ပြခြင်းရလားဥပမာအဖြစ်စောစောအကောင်ဆုံးပြောတော့ဘယ်လိုက်တဲ့မီဒီယာရှိရဘယ်လိုက်နိုင်ပါတယ်ဒီမှာလည်းပဲခုပဲပါတဲ့မီဒီယာဒီပြပါတဲ့မီဒီယာရှိတာပဲသို့တော်တစ်ချိန်တည်းမှာ independent မီဒီယာလည်းရှိရလန်ဒန်မှာဆိုတဲ့သတင်းစာတွေကစာနာနဲ့ကိုရေးနေကြတာပဲဒါပေမဲ့ဖတ်တဲ့လူကဘယ်ဟာမှာဖြစ်ဘဇူအဘောကြားမယ်ဘယ်ဟာဖြစ်လွတ်လပ်တဲ့အယူဆဖြစ်တယ်ဆိုတော့တံပိုးထွက်ရတာပဲဆိုတော့မြန်မာနိုင်ငံမှာရောအဲ့လိုအခင်းကြုံမျိုးဖြစ်နိုင်မယ်လို့ကိုယ်စိတ်မထင်ပါလားခင
်ဗျာကျွန်တော်ကတော့ဆရာဒီတစ်ခုလုံးကိုလွှမ်းခြုံပြီးတော့အကျိုးနဲ့အကြောင်းနဲ့ချိန်ပြီးတော့ပြောရမယ်လို့ဆိုရင်မြန်မာတွေကဒီမိုကရေစီကိုကြိုက်နှစ်သက်တယ်ဒီမိုကရေစီကိုသွားခြင်းနဲ့အဲသို့တော့မြန်မာလူ့ဖွဲ့စည်းရာဒီမိုကရက်တစ်ပဲဖြစ်လာဆိုတော့မဖြစ်ဘူးလို့ပဲဝန်ခံရမှာဖြစ်ပါလေကျွန်တော်တို့စူးစမ်းဒါကလည်းအကြောင်းရင်းကြီးတစ်ချက်ကတော့ဟိုဒီမိုကရေစီဆိုတာလည်းတိဆောက်ပြီးတော့လေပတ်ရတာဟို60 62ကနေပြီးတော့စစ်တပ်ကအုပ်စီးပြီးတော့သူကနေပြီးတော့ပဲအဲဒီ information ကိုဟိုရေးပိုက်ကောင်းများပိတ်ပြီးတော့စကားတိုက်တယ်လို့သူပေးခြင်းနဲ့ဟာကိုပေးမပေးခြင်းတာကိုဟိုဟိုအုပ်ထားတဲ့လူဖွဲ့စည်းအဲ့တည်းမှာဆယ်စုနှစ်ပေါင်းများစွာရှင်သန်ခဲ့တော့နိုင်ငံရေးသမားဆိုတာလည်းဒီကနေပဲပေါက်ွားလာတာစစ်သက်ခေါင်းဆောင်ဆိုတာလည်းဒီကနေပဲပေါက်ွားလာတာအဲ့တော့ vice versa ဒီဒီအကျိုးဆက်ကြီးကဆက်ဖြစ်နေတာပေါ့နော်လို့တော်လည်းပဲအဲအဲ့တော့ဒါကြီးကို excuse လုပ်လို့မရဘူးဒါကြီးကိုအကြောင်းပြချက်လုပ်လို့မရဘူးကျွန်တော်တို့က breakthrough လုပ်ပြီးတော့ဟောတိဆောက်သွားရမယ်တဲ့အထူးသဖြင့် chain agent တွေပေါ့နော်ဒီ stakeholder တွေမှာအရေးကြီးပါတယ်အဲ public ကိုဟိုဒီတိုင်းပဲမှီနေတယ်အဲဆိုလို့ရှိရင်အဲမျောလိုက် populist အစိုးရပုံစံမျိုးဘက်ကိုသွားရင်ပြဿနာကမဖောက်ဖက်နိုင်ဘူးဖြစ်တာပေါ့နော်ကျွန်တော်သတင်းသမားတွေရဲ့တန်ဖိုးကိုအတိမတ်ပြုနိုင်တဲ့အစိုးရနောက်ပြီးတော့ဟိုဟိုဘော greater tolerance ရှိတဲ့အစိုးရတွေဖြစ်လာလို့ရှိရင်တရင်သမားတွေဘက် capacity လည်းပုံမြင့်လာတဲ့အဲတခုတော့လည်းရှိတယ်တရင်သမားတွေမှာလည်းဒီ industry ကလူများတွေက19ရာစုနှစ်တွေကဖြစ်နေကျွန်တော်တို့က2017မှာတရင်သားဆိုတာပြန်ပြီးတော့ဖြစ်တယ်2018မှာ TV ဆိုတာဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တို့ဘက်မှာလည်းအဲဟိုဟို capacity ရဟို resource အရlimit ရှိတာတော့အမှန်ပဲအဲ့ဒါကိုပြန်အလှန်ဒီဒီအမြင်ကွင်းကျယ်ကျယ်နဲ့ကြည်နိုင်တဲ့အစိုးရတွေလူအဖွဲ့အစည်းတွေဖြစ်လာရင်ကျွန်တော်တို့ဟိုအပြောင်းလဲဘက်ကိုပိုကောင်းမှာကျွန်တော်ကတော့ ਪਰ မဒီဒီမမိုင်းမီဒီယာ liberalization ဘက်ကိုသွားတဲ့အခါကျတော့ဩဟုတ်ပြီဒါဆိုရင်တို့တွေကဟို black and white conflict တွေဆိုတာတဲ့ development ဘက်ကိုပို့ပြီးတော့သွားရမယ်အဲမီဒီယာတွေကလည်းဖွံ့ဖြိုးမှုဘက်ကိုပို့လာမယ်ပဲအဲ့လိုပဲထင်လာတာဒါပေမဲ့အဲအာဏာသိမ်းလိုက်တဲ့ဟာကတော့ကစားပွဲကိုဖျက်ပလိုက်တဲ့အခါကျတော့ကျွန်တော်တို့တွေအဲဒုတိယအကြိမ်ပြန်ပြီးတော့အိဆိုင်ပြန်ဖြစ်တဲ့သဘောဖြစ်သွားပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်မီဒီယာလောကမှာဒီပါတီဇွဲနဲ့လုတ်တဲ့မီဒီယာတွေကိုတော့ထားပေါ့လေသူက neutral အဖြစ်နဲ့ယက်တည်ခြင်းနဲ့မီဒီယာတွေမှာခုတွေ့ရတာကတော့ balance လုပ်တယ်ပေါ့ဟိုဘက်ကသဘောရဒီဘက်သဘောရအခုက balance လုပ်ရတယ်ဆိုတော့အခုမြန်မာနိုင်ငံမှာအဲ့လို balance လုပ်ဖို့ကတော့အာဏာရှင်ဆက်အာဏာရှင်စနစ်နဲ့ဒီဘက်ကဒါကို balance လုပ်ရတဲ့အခါမှာကြတော့စစ်ကောင်စီဘက်ကရလာမဲ့ချက်လက်ကိုဘလောက်ခိုင်ခံ့လုံနဲ့ဒီဘက်နဲ့ညီညီပြီးတော့ balance လုပ်နိုင်တဲ့အနေအထားရှိပါလေကောင်းစော်ရင်ဆင်းရပါခင်ဗျ
ကျွန်တော်အဲ့ဒါပြောမလို့နည်းနည်းလွဲနေတယ်ကျွန်တော်ကတော့ခုနကကိုစင်မင်းတို့ပြောခဲ့ပြတာတွေရှိရယ်ပြောကျွန်တော် misinformation ကိစ္စတို့ media campaign တို့ဆိုရင်တော့ကျွန်တော်တင်နေအာနာသိနေခြင်းနဲ့စပြီးစစ်ကောင်စီကအာနာမသိငယ်နဲ့သူတို့ကြိုပြင်ခဲ့တာက media ကိုသူတို့ကန်ရမယ်ဆိုတော့သူတို့သိတယ် ဒါကြောင့်မေမီဒီယာကြီးတွေအကုန်လုံး AR တွေပါဝင်မေစမပါဝင်မီဒီယာကြီးတွေအကုန်လုံးကဒီစစ်ကောင်စီရဲ့စစ်တပ်ရဲ့ချင်းကပ်ခြင်းကိုခံကြရပါတယ်အဲ့ဒီမှာစကောလာတွေလည်းပါပါတယ်မီဒီယာအက်ဒီတာတွေလည်းပါပါတယ်သူတို့ချင်းကပ်ခံရတယ်ဘာကြောင့်လဲအာဏာသိမ်းဖို့သူတို့ပြင်နေပြီအဲ့ဒီမှာမီဒီယာရဲ့သူတို့အခန့်ကဏ္ဍအရေးကြီးတာသူတို့သိပါတယ်အဲ့တော့သူတို့ကခုနကဦးကျော်စံသာမေးသွားသလိုပဲဘယ်ဘက်ကရက်မှာလဲဘလို့လုံမှာလဲဒီသတင်းတစ်ခုကိုဘလို့ dilute လုပ်ပေးမလဲအဲတက်တာတော့တက်မှာပဲဘုံကျဲတာတော့ကျဲမှာပဲကားနဲ့ဝင်တိုက်တာတော့တိုက်မှာပဲဒါပေမဲ့ဒီသတင်းကိုပဲသူတို့ဘလို့ပို့ပြီးတော့အဖြူမဲမဟုတ်ပဲနဲ့ grey ပြောင်းဘလို့လုတ်ပေးမလဲဆိုကိစ္စမျိုးတွေအားအစသူတို့ကစူးစမ်းတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီမှာငွေရေးချေးရအစသူတို့တုံးကျင်တဲ့ back door policy တွေ policy တွေအစသူတို့အကြီးအကျယ်တုံးနေတာတွေရှိပါတယ်ကျွန်တော်လုံခြုံရေးနှစ်ကဆိုရင် VOA ကိုယ်တိုင်ကဝေဖန်ခံရတာရှိပါတယ်ဘာကြောင့်လဲဆို VOA ကိုယ်တိုင်ဒီသူ့ရဲ့ editorial stand ကဘယ်ရရက်တယ်လဲဆိုတဲ့ကိစ္စကိုအောင်လုံးဝိုင်းပြီးဝေဖန်ကြတာဖြစ်ပါတယ်အဲ့ဒါမှကျွန်တော်လည်းပါပါတယ်ဆိုတော့အဲ့ဒါမျိုးပေါ့လေအဲကျွန်တော်တို့ news room တွေမှာဆိုရင်လည်းဒီလိုမျိုးပဲအာကျွန်တော်တို့ pressure ပေးခံတာရှိတယ်ဘလို့နေရာမျိုးမှာလဲဆိုသတင်းတောက်တွေသတင်းစာတွေကျွန်တော်တို့ရဲ့ peer pressure ပေါ့နော် peer editor တွေကဘယ်ဘက်ကရက်မှာလဲဘလို့ရက်မှာလဲဆိုတဲ့ကိစ္စပေါ့အဲ့မှာ news the nature of the newsroom ပြောင်းသွားတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ကအကြာဆုံးလို့ရေးမှာလားတေဆုံးလို့ရေးမှာလားမြောက်တော့ဘလို့ရက်တီမှာလဲဘယ်ဘက်ကရက်တီမှာလဲဆိုတဲ့ကိစ္စတွေကဆိုလက်သုံးချောင်းလားလက်ညချောင်းလားဆိုတဲ့ကိစ္စတွေအဲ့ဒါကျွန်တော်တို့ရက်တီရတဲ့အခါမှာကျွန်တော်တို့ editor ချုပ်တွေပေါ့ကဘာလို့တော့ကျွန်တော်တို့ပြောချင်ပါတယ်ကျွန်တော်တို့အခက်အခဲအများကြီးရှိပါတယ်ကျွန်တော်တို့တွေရက်တည်နေရတာပေါ့နော်ဒီအချက်လက်ကိုဘယ်လိုသွားမလဲဘယ်လိုတင်ပြမလဲအဲဒီ language ကိုဘယ်လိုသုံးမလဲဆိုတဲ့ကိစ္စတွေကစကျွန်တော်တို့တော်တော်ကိုခက်ခဲတဲ့အဲဆုံးမချက်တွေကျွန်တော်တို့ချပေးခဲ့ရတာရှိပါဒါပေမဲ့ခုနကဦးကျော်သံသာပြောသားလို့ပဲကျွန်တော်တို့ကတမယိုးကြဟဟလာမိဘလန်ကုန်းလန်ရင်မီဒီယာဘဝနဲ့ရက်တည်ခြင်းတဲ့သူတွေကိုရက်တီဘိုးလည်းစူးစမ်းခဲ့တာဖြစ်ပါတယ်ဆိုတော့အဲ့ဒီဘိုးကိုကျွန်တော်တို့ချစ်တယ်ဆိုတော့အဲ့ဒီဘိုးကလည်းကျွန်တော်တို့ရက်တီဘိုးခါမှာခါချင်းအကဲခဲတွေကျွန်တော်တို့အများကြီးကြုံရတာရှိပါတယ်အဲ့တော့ exam media ဆိုတာ RFA နဲ့လည်းမတူပါဘူး BBC နဲ့လည်းမတူပါဘူး VO နဲ့လည်းမတူပါဘူးတို့ကနှစ်စဉ်လို့ annual funding နဲ့ grant နဲ့ကျွန်တော်တို့သွားလို့ရပါမယ် exam မှာလောရတဲ့ media အသေးလေးတွေပဲဖြစ်ဖြစ်ကျွန်တော်တို့လို့ media တွေဖြစ်ဖြစ်ကျွန်တော်တို့ကအဲဒီဘက်ကလာတဲ့ funding တွေနဲ့အဲ့ဒါ Bellway Bandit တွေနဲ့ဟာလာနားဓမြတိုက်တဲ့ကောင်တွေနဲ့ကျွန်တော်တို့အလုပ်လုပ်ရကျွန်တော်တို့မှာအခက်အခဲအများကြီးချိန်ထဲမှာပဲကျွန်တော်တို့အဓိကကိုးကတော့ဘာလဲ value ကဘာလဲဆိုတော့မိမိရဲ့ editorial ရဲ့လွတ်လပ်ခွင့်ကိုဆက်လက်ထိန်းသိမ်းထားပြီးတော့ပြည်သူကခုနပြောသလိုမျိုးဦးကျော်ဆောင်ကပြောသလိုမျိုး informed decision ရဖို့ကျွန်တော်တို့အသေးလေးစူးစမ်းရတဲ့အချက်ဖြစ်တယ်အဲ့ဒါကိုကျွန်တော်တို့တိုက်ရတယ်ကျွန်တော်တို့ခံကြုတ်ပဲလားကျွန်တော်တို့ရဲ့ခံကြုတ်ပဲတိုက်ကိုတိုက်ရတယ်ကျွန်တော်တို့ကအားကြောင့်လဲကျွန်တော်တို့ကပြည်သူကို serve လုပ်ဖို့ဖြစ်တယ်ကျွန်တော်တို့ကစစ်တပ်ကို serve လုပ်တာမဟုတ်ဘူးတိုက်ခံကို serve လုပ်တာမဟုတ်ဘူး NGO ကို serve လုပ်တာမဟုတ်ဘူးKNU KNL ကိုဆောက်လုပ်တာပေါ့ Chrome ကိုဆောက်လုပ်တာပေါ့ကျွန်တော်တို့ပဲအရှင်သခင်ကကျွန်တော်တို့ကပြည်သူပဲဖြစ်တယ် public ပဲဖြစ်တယ်အဲ့ဒါကိုကျွန်တော်တိုက်ရတာအဲ့ဒါကအရေးကြီးဆုံးအချက်ပဲလို့ကျွန်တော်ကထင်တယ်အဲ့ခါမှာကျွန်တော်တို့ design media ရဲ့ခံကဏ္ဍတွေထပ်ပြီး꿰သွားတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
် AR editor ချုပ်ဦးအောင်သောမြစီမ managing editor ဦးစိန်ဝင်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ media logo promotion show on ကျူပန်လုဆောင်နိုင်ကြပါစေမြန်မာနိုင်ငံလူအဖွဲ့အစည်းကိုပို့ပြီးမီဒီယာနဲ့အထောက်ပံ့ပေးနိုင်ကြပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဦးကျော်စံသာတင်ဆက်ပေးခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အထူးအစီအစဉ်ဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာအမျိုးသားတွေပြည်ပထွက်ပြီးတော့အလုပ်လုပ်ခိုင်ခွင့်နဲ့ပတ်သက်ပြီးတော့အလုပ်သမားရေးဌာနကပေးလိုက်တာကတော့ယာယီပဲဖြစ်ပြီးတော့လက်တလုံးမှာပြည်ပကအလုပ်ခေါ်စာတွေကိုလက်မခံသေးပဲခေတ္တရန်နာလိုက်တာသာဖြစ်ပြီးတော့လက်ခံထားတဲ့အလုပ်ခေါ်စာတွေအတွက်တော့ဆက်ပြီးဆေးလွတ်သွားမယ်လို့ပြောပါတယ်အကြောင်းဆုံးကိုယ်စော်ဝင်းလိုင်းပြောပြပေးပါမယ်
။အမျိုးသားတွေပြည်ပထွက်ခွာခွင့်ကိစ္စရပ်တွေကိုအချိန်ယူစစ်ဆေးဖို့နဲ့တခြားအခြေအနေတွေအရဆိုင်းငံ့ထားတာဖြစ်တယ်လို့မြန်မာအလုပ်သမားရေးဌာနကပြောဆိုထားပါတယ်။အခုလိုအမျိုးသားတွေအတွက်ပြည်ပအလုပ်ခေါ်စာတွေကိုလက်မခံသေးတာကယာယီတာဖြစ်ပြီးလက်ခံပြည့်တဲ့ခေါ်စာတွေအတွက်တော့လှုပ်သားစစ်လွတ်နေအောင်မယ်လို့ပြည်ပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့အထွေထွေတွင်ရေးမှူးဦးမြတ်သူက VOA ကိုပြောပါတယ
်။ဒီမန်လက်တာတင်ပြီးသားလူတွေပါပေါ့နော်အဲ့ဒါတွေရောကြားလို့ဆိုအဆင်ပြေတယ်ဒီမန်လက်တာမတင်ရသေးတဲ့လူတွေကကြောင်တော့တကယ်လို့ပြောမှာမရတော့တော့နော်ဘလော့ကတရားကြီးပြိတ်တယ်ဆိုတော့တခြားကြောင်ရှိပါပါပေါ့နော်နှစ်နိုင်ငံနဲ့ဆက်ဆက်ပြီးလို့နေရာဖြစ်တဲ့ဆိုချက်ချင်းအဲ့လိုမျိုးဟိုမနက်ကနေစရောက်အောင်မသွားနိုင်လို့ပြောလို့မရဘူးဒါပေမဲ့ဒီမန်အစ်စ်တင်တဲ့ဟာကိုလက်မခံဘူးအခုမှစတင်တယ်ဆိုတော့ရောကြားလို့ဒီမန်လက်မခံတော့ဖြစ်နေတယ်
ဒါပေမဲ့အမျိုးသားတွေကိုပြစ်ပထွက်ခွင့်ကန့်တတ်လိုက်တဲ့ဌာနဆိုင်ရာရဲ့တရားဝင်အမိန့်ညွှန်ကြားချက်ကိုတော့မရရှိကြောင်းပြစ်ပအလုပ်ကံအေဂျင်စီတချို့ကပြောပါတယ်။လောလောဆယ်မှာထိုင်း၊မလေးရှား၊စင်ကာပူ၊ဂျပန်တို့အတွေ့အလုပ်ခေါ်စာအသစ်တွေကိုလက်မခံသေးတာဖြစ်ပါတယ်။ကိုရီးယားလုပ်ငန်းကျွမ်းကျင်စာမျိုးပွဲ EPS နဲ့အစိုးရချင်းစာချုပ်စနစ်နဲ့သွားမဲ့အမျိုးသားတွေကတော့ဒီရနာမှုမှာမပါဝင်ဘူးလို့ကိုရီးယားဘာသာစကားသင်တန်းကျောင်းတချို့ကပြောပါတယ်။ကိုရီးယားဆိုရဟာ EPS စနစ်နဲ့မြန်မာလုပ်သား1000လောက်ကိုအခုနှစ်ထဲမှာခေါ်ယူသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ3ရက်တောက်ကြနေ့ညပိုင်းဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါသုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေအများစုပါဝင်တဲ့ဆက်ယုံအလုပ်သမားတွေရဲ့အခြေခံအခွင့်အရေးဆုံးရှုံးမှုအခြေအနေကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ရဲ့နောက်ပိုင်းမှာတိတိတသားပိုးပြီးတော့မှဆိုးဝါးလာခဲ့တယ်လို့အလုပ်သမားတမကခေါင်းဆောင်တဦးဖြစ်တဲ့မတ်ခိုင်စာအောင်ကပြောပါတယ်မတ်ခိုင်စာအောင်ကတိတ်မကြသေးခင်တုန်းကပဲနော်ဝေးအလုပ်သမားတမကကနေချီးမြှင့်တဲ့အထင်ကရဆုတစ်ခုဖြစ်တဲ့ Author Service နိုင်ငံတကာအလုပ်သမားတမကအခွင့်အရေးဆုကိုဒီနှစ်အတွက်ချီးမြှင့်ခံထားရသူဖြစ်ပါတယ်။မြန်မာနိုင်ငံတွေကအလုပ်သမားအခွင့်အရေးဆုံးရှုံးနေရတဲ့အခြေအနေတွေနဲ့နိုင်ငံတကာအလုပ်သမားရေးလှုပ်ရှားမှုတွေမှာသူဘာကြောင့်ပါဝင်ဖြစ်ခဲ့တယ်လဲဆိုတာကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
Okay, အခုဆိုရင်ဒါဘလိုပဲဖြစ်ဖြစ်နိုင်ငံတကာမှာအလုပ်သမားအခွင့်အရေးလူခွင့်ရေးအတွက်အမျိုးသမီးတယောက်အနေနဲ့ရှေ့လမ်းကနေပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်ဆိုတော့ဒီလှုပ်ရှားမှုတွေမှာရောဘယ်ချင်းကစပြီးတော့ဒီနိုင်ငံတကာလှုပ်ရှားမှုတွေမှာပါဝင်လာတာလဲရှင်းပြပြပါဦး
I'm thinking ya တော့ جماعه အဓိကတော့ဟိုပါပေါ့เนาะပြည်တွင်းမှာပဲအဲလှုပ်ရှားတယ်အပြည်ဆိုင်ရာဆက်ဆံရေးကတော့ရှိတာပေါ့เนาะဒါပေမဲ့ lobby လုပ်လို့ lobby လုပ်တယ်ဆိုတော့ဆက်ဆံရေးမျိုးမဟုတ်ဘဲねတမကအချင်းချင်းပူးပေါင်းဆောင်ရွက်ပြီးတော့မှ جماعه တို့မြန်မာပြည်အလုပ်သမားတမကတွေအတွက်နှီးပညာတွေအတတ်ပညာတွေပေါ့เนาะဒီအပြည်ဆိုင်ရာနေယူတဲ့ဆက်ဆံရေးလောက်ရှိတာပေါ့เนาะအဓိကကျွန်မပြည်တွင်းမှာဆိုရင်တော့စီယုံရေးပညာပေးရေးအငင်းပွားဖြစ်ရှင်ရေးကိစ္စတွေဥပဒေပြင်ဆင်ရေးကိစ္စတွေပေါ့နော်ပြီးတော့အ ਨੇ စုံအခကြေးငွေနိုင်ငံအဆင့်မှာလည်းကျွန်မအလုပ်သမားကိုယ်စားလှယ်ဖြစ်ပါတယ်ဆိုတော့အများအားတော့ဒီအလုပ်တွေကိုလုပ်တယ်ပေါ့နော်အဲဒါပေမဲ့ကျွန်မအာနာမသိငင်3လလောက်အလိုမှာကျွန်မအဖွဲ့စီကနေပြီးတော့ဂျာမနီမှာပေါ့နော် Global Labor University မှာသွားပြီးတော့ Masterprogram တခုကိုသွားပြီးတော့တင် जा ဖို့အတွက်ကျွန်မကိုစိတ်လွတ်လိုက်တယ်ပေါ့နော်စိတ်လွတ်လိုက်တယ်အဲ့ဒါကြောင့်မလို့ကျွန်မဂျာမနီကိုရောက်သွားတယ်အဲပညာသင်ပေါ့နော်အဖွဲ့ကလွတ်လိုက်တယ်အဲဒါမှ3လပဲကျွန်မစတင်လိုက်ရတယ်အနာသိမ့်မှုဖြစ်သွားတယ်ပေါ့နော်အဲ့တော့ကျွန်မစတင်တော့ရက်လိုက်တယ်ဘာဆိုတော့ program တစ်နှစ်လေတစ်နှစ်ပြီးမှကျွန်မတို့အလုပ်စလုပ်မယ်ဆိုအထဲမှာမဖြစ်နိုင်ဘူးပေါ့နော်ဒီကျွန်မအနေနဲ့တာဝန်ရှိတယ်အဖွဲ့စီးမှာတာဝန်ရှိရယ်ဒါကြောင့်မလို့ကျွန်မဆက်ပြီးတော့စတင်လို့မရဘူးအဲဆုံးဖြတ်ချက်ချလိုက်တယ်ကြောင်းကနေပြီးတော့ရက်လိုက်ပြီးတော့အဲမြန်မာပြည်ကိစ္စကိုလှုပ်ဖို့ပေါ့နော်အဲအဲ့ဒီအချိန်တော့ကျွန်မပြည်တွင်းပြန်ဖို့အဲပြည်တွင်းပြန်ဖို့ဆိုတာထက်နဲ့ဟိုပေါ့နေစားကနေပဲသွားမှာပေါ့နော်ကျွန်မရဲ့ passport ကလည်းအာရုပ်သိမ်းခံရတယ်အဲ permanent ထုတ်ခံထားရတယ်ပြီးတော့ကြာတော့ကျွန်မတရားစွဲခံထားရတယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့
အာနာသိမ့်ပြီးတော့မှတရားစွဲခံရတာပေါ့
ဟုတ်ကဲ့အဲကျွန်မတို့ကျွန်မတယောက်
တမကခေါင်းဆောင်တယောက်အနေနဲ့
တမကခေါင်းဆောင်နေကျမအခွဲစီမှာရှိတဲ့တမကကောင်းဆောင်နေအားလုံးနဲ့အတူကျမကိုတရားဆွဲတယ်ပေါ့နော်နိုင်ငံတော်သက်စာဖောက်မှုနဲ့ပေါ့နော်ဒါဆိုကျမတို့ကဒီစစ်အာဏာသိမ်းကိုလက်မခံလို့လေလက်မခံတော့အခွဲစီဆုံးဖြတ်ချက်နဲ့ကျမတို့ကစပြီးတော့ဒီဆန္ဒထုတ်ဖော်မှုတွေလုပ်ကြတာဒါကြောင့်မလို့အဲနိုင်ငံတော်သက်စာဖောက်မှုနဲ့ကျမတို့ဒါတရားဆွဲတာပေါ့နော်ဆိုတော့အဲ့မှာကျမဖမ်းရန်ရှိတဲ့ passport ကလည်းအာရုပ်သိမ်းခံရတယ်အဲ့တော့ကျမကတော့ဟိုနေဇက်ကိုပြီးသွားပြီးတော့ကိုရဲ့လူတွေနဲ့နိနိကကအလုပ်လုပ်ချင်တာပေါ့နော်သို့တော့အဲကျမတို့အဲ့ဒီအချိန်မှာအရေးကြီးလို့အပ်တာကအပြည်ပြည်ဆိုင်ရာကိုကျမတို့ပြောရမယ် ne ma bi ma ba phin ni ya le de lou ma tam ga ri ba phin ni le bi du ri ba phin ni de le a bi sa ya ga lou ma tam ga ri so ya ri ga juma ro ye democracy lou sha mu ma ba lo tu ro ku wa ma le ku nai ma le so ra o juma ro pyo wa ma taw win shi la de bo na a chein ni myo ri phit la de lou pho taw win pe de lou phit de twa cha mo juma a kaung song chou sa pi yo di thon na jaw ka la ma bi sa ya ma ထောက်ခံမှုရဖို့အတွက်ကြိုးစားခဲ့ပါတယ်အခုကတော့ဥရောပမှာပဲအခြေစိုက်ပြီးတော့ဒီနိုင်ငံတကာလှုပ်ရှားမှုတွေမှာပါဝင်ဆောင်ရွက်နေတာပေါ့ဟုတ်ကဲ့ဟုတ်ပါတယ်ယူရိုပအတွင်းကတော့ကျွန်မ၃နှစ်တာကာလမှာဒီစစ်နှစ်နိုင်ငံနဲ့၁၄နိုင်ငံအထိပေါ့နော်ကျွန်မတွားခဲ့ပြီးပြီအဲတချို့နိုင်ငံတွေဆိုရင်၃လေး၅ချိန်ပေါ့နော်တွားတယ်ဥပမာပြဆွစ်ဇာလန်တို့ဘရက်ဘရက်ဆဲလ်တို့ပေါ့နော်
ီအတွက်ပဲဖြစ်ဖြစ်ပေါ့နော်တိုက်ပွဲဝင်တဲ့နေရာမှာနိုင်ငံတကာရဲ့ထောက်ခံမှုရဖို့နိုင်ငံတကာရဲ့ဒီပံ့ပိုးကူညီမှုကဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲရှင
့်အရင်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဒီနှစ်ခုပဲရှိတယ်လေနော်နိုင်ငံတကာဒီဒီမိုကရေစီရေးလှုပ်ရှားမှုကို support လုပ်မှာလားထောက်ခံမှာလားဒါဆိုလို့ရှိရင်ကျမတို့ကကိုကအားပိုကြီးဝါပြီးတော့နော်စစ်တပ်ကိုဖယ်ရှားနိုင်ဖို့အတွက်ကိုဒါအလားအလာအများကြီးကောင်းပါမယ်အဲ့လိုမဟုတ်ဘဲနဲ့တို့ကကျမတို့ကို support မလုပ်ဘူးဆိုလို့ရှိရင်ဒါစစ်တပ်ဘက်ကိုဒါပို့ပြီးတော့ support လုပ်ဟိုထောက်ခံတယ်ဆိုတဲ့အနေအထားမျိုးဖြစ်သွားမှာပဲလေနော်ဆိုတော့အာဒါဆိုရင်ကျမတို့ကဒီတော်လှန်ရေးကြီးအားကြာသွားနိုင်တယ်ပေါ့နော်ဒါကြောင့်မလို့ပြည်ဆိုင်ရာကဟိုထောက်ခံမှုရဖို့ဆိုတာအရင်အရေးကြီးတယ်အဲ့တော့အဲ့ဒီနေရာမှာလဲကျမတို့ကဘယ်သူတွေကိုပြောတာလဲပေါ့နော်သူတွေကိုပြောတာလဲကျမတို့ကအစိုးရတွေအဓိကအရေးကြီးတယ်အတိမတ်ပြုတ်ပြီးတော့သွားပြီးတော့အလုံးမလုပ်ဖို့အရေးကြီးတယ်အခုကတော့မလုပ်ကြဘူးပေါ့သို့တော်လည်းကျမတို့ကဒီအပီဆိုင်မှာလုပ်နေတယ်ကျမတယောက်တည်းမဟုတ်ဘူးပေါ့နော်ဒီ international မှာ lobby လုပ်နေတဲ့ပုံကိုတွေဒါအာသွန်ခွန်ဆိုင်မလုပ်ကြဘူးဆိုလို့ရှိရင်နော်ဒီအစိုးရတစ်ခုကဒီပီဆိုင်အစိုးရတစ်ခုကနေမြန်မာပြည်အစိုးရမြန်မာပြည်ကစစ်ဟိုအတူတက်စစ်တပ်နဲ့သွားပြီးတော့ဟိုပေါ့နော်တခုခုဆွေးနွေးနေမယ်နော်ဟိုသူတို့ကိုဖိတ်ခေါ်တယ်စသဖြင့်ပေါ့နော်ဒီတိုင်းရေးတမန်ဆက်ဆံရေးတွေပေါ့နော်စီးပွားရေးဆိုင်ရာလုပ်နေရတွေကိုကျမတို့ကမိမမထုတ်မပြပဲနဲ့နော်လူသက်အစိုးရကိုမထောက်ပံ့တာတွေမလုပ်ပါနဲ့လို့အော်ရင်သူတို့ကဆက်သွားနေကြမှာပဲလေ
။ဒါပါဒါပြည်တွင်းအင်အားကအရေးကြီးတယ်မှန်တဲ့တိုင်းပဲဒီချိန်ထဲမှာလည်းနိုင်ငံကရဲ့အားအားလည်းလိုအပ်တယ်ဆိုတာကိုဟိုနားလည်ပါတယ်
။ပြည်တွင်းအားဒီတော့မှကျမဟိုနားလည်မှုမလွယ်စေချင်လို့ပေါ့နော်ပြည်တွင်းကလူတွေဒါအခုလို့ပေါ့ဟိုစွန်းစွန်းတမန်နဲ့ဒီခုခံနဲ့ခုကံတော်လှန်နေဟောက်မလုံနေလို့ဆိုအပြင်ကဘာမှလုံလို့မရအောင်အဲ့တော့ကျွန်မအဓိကပြောချင်တာအထဲကလုပ်ငန်းနေတာခုကံအာစစ်ကတာတော်လှန်မှုကတာအာမကောင်းနေဘူးဆိုရင်အပြီးဆိုင်ရာကသိကြတယ်လွယ်လွယ်လေးနဲ့တော်မှာပဲဒါပေမဲ့အထဲကခုကံစစ်ကအာကောင်းနေပေမဲ့အပြင်ကထောက်ခံမှုမရဘူးဆိုလို့ရှင်လေကျွန်မတို့ကဒီတော်လှန်ရေးရဟိုရေစုံမျောနေမယ့်အနေအထားမျိုးဖြစ်တယ်ပေါ့နော်ဒါကြောင့်မလို့အတွင်းအာတော်လှန်မှုနဲ့အပြင်ကပရက်ရှာဖိအားနဲ့ပေါင်းပြီးတော့မှသာကျွန်မတို့ကဒီစစ်အဲဆက်အနာရှင်ကိုအမြန်ဆုံးဖယ်ရှားနိုင်မှာဖြစ်တယ်ပေါ့
ဟုတ်ကဲ့ပါဆိုလက်ရှိဒီအလုတ်သမားတွေရဲ့ဒီအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်အခုမြန်မာနိုင်ငံမှာဒီအလုတ်သမားအခွင့်အရေးဆုံးရှုံးမှုတွေကတော့အဆင်တစ်ဆက်ရှိလာခဲ့တယ်ဒါပေမဲ့လွန်ခဲ့တဲ့ဆယ်နှစ်ကာလအတွင်းပွင့်လင်းတဲ့ကာလမှာတော့နိုင်ငံတိုးတက်ပြောင်းလဲမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းဟိုကြောတို့လည်းလုတ်ခဲ့ရပါတယ်လေဒီအခြေအနေတွေလည်းတကယ်လည်းရှိခဲ့ပူပါတယ်ဒါပေမဲ့အာဏာသိမ်းမှုနောက်ပိုင်းမှာရောအခြေအနေကအပြောင်းလဲဘယ်လိုများဖြစ်သွားတာတွေရှိလဲရှင်အလုတ်သမားအခွင့်အရေးနဲ့ပတ်သက်လို့
အာလောက်သမားခွင့်ရနဲ့ပတ်သက်လို့ဆိုလို့ရှိရင်ကျမတို့သေချာမြင်တာထင်တာရှိတဲ့ကဏ္ဍကျမအထက်ကျုပ်ကဏ္ဍနဲ့ပြောချင်တယ်ပေါ့နော်ဂျန်နဲ့ကဏ္ဍတွေထပ်ဆိုင်သူကမြင်တာထင်တာရှိပါတယ်ဒီ2010ခုနှစ်ရွေးကောက်ပွဲနောက်ပိုင်းပေါ့နော်အဲ့ကာလကနေအနာမသိငင်ကာလမှာဆိုရင်ကျမတို့ကဒီမိုကရေစီပြပြဝရခဲ့တာတော့မဟုတ်ဘူးဒါကျမတို့ဒီတဝက်တပြတ်ဒီမိုကရေစီပေါ့အဲ့ကာလမှာကျမတို့ဟိုပြောမယ်ဆိုရင်လေဘာလောတွေကလည်းအရန်ကောင်းခဲ့တာလည်းမဟုတ်ပါဘူးအညင်းပွားဖြစ်ရှင်ရန်နေရာကသုံးပြုတ်လို့မရလို့ကျမတို့ကဝိုင်းကောက်လုတ်ခဲ့ရတဲ့အထီတောင်ရှိခဲ့ပါတယ်ဒါပေမဲ့ကျမတို့ဒီကာလအတွင်းမှာလုံသမားခွင့်ရအတွက်အများကြီးလုံနိုင်ခဲ့တယ်ဘာကြောင့်လဲလို့ဆိုရင်ကျမတို့လွတ်လပ်အတိုင်းတာတစ်ခုထိပေါ့နော်လုံသမားတွေဟိုထုတ်ဖော်ပြောဆိုလို့ရတယ်ကျမတို့ဆန္ဒတွေထုတ်ဖော်လို့ရတယ်အညှိနှိုင်းဆွေးနွေးလို့ရတယ်ဆိုတော့ဟိုအနည်းဆုံးပေါ့ minimum wage လို့အားကိုကျမတို့လုံနိုင်ခဲ့ လေလူမှုဘူးလုံးရင်ခန်းစား권နေအပြေးဝရအောင်လုပ်နိုင်ခဲ့တယ်စေယုံနေမှာလုံမဆေယုံနေမှာဝန်ဆောင်မှုတွေပိုကောင်းအောင်လုပ်ပေးခဲ့တယ်အဓိကအပြင်အမျိုးသမီးကိစ္စကျွန်မတို့ပြောမယ်ဆိုရင်လုံထန်ချုပ်ကဏ္ဍမှာဆိုရင်ဒီရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာပေါ့နော်ဒီနှုတ်အားဖြင့်ပေါ့ဒါမျိုးတွေထိပါဆော်ပါမှုတွေအများကြီးဖြစ်ခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဒီအဲ့လုံခဲ့သောဒီအနာမသိငင်ကာလမှာဆိုရင်ကျွန်တော်တို့တမကားတွေဆိုတာရှင့်နေရှိခဲ့ဒီလိုကိစ္စမျိုးတွေကြားတာနဲ့ကျွန်တော်တို့ကတောင်းမှန်ပြီးနောက်မလုပ်ဘူးဆိုတာမျိုးသဘောထားအဲတဘောတူမှုချက်တရအောင်ယူတယ်တချို့ကိစ္စတွေဆိုကျွန်တော်တို့ကတရားရုံးကိုသင်တယ်ကျွန်တော်တို့က zero tolerance ပေါ့နော်အဲဒီလို harass အမျိုးသမီးတွေပေါ်မှာထိပါနှောက်ယှက်တာကိုကျွန်တော်တို့ကလုံးဝတည်ငြိမ်မခံဘူးဆိုတဲ့ policy ချပြီးတော့လုပ်ခဲ့တာဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ဒီအမျိုးသမီးတွေပေါ်မှာအဲထိပါနှောက်ယှက်တယ်ဆိုတဲ့ကိစ္စကအများကြီးကျော်ပါသွားတာမျိုးတွေလည်းရှိခဲ့တယ်ပေါ့နော်ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျတော့အဲ့လိုမျိုးမဖြစ်နိုင်တော့ဘူးဖြစ်ဘာဖြစ်လဲဆိုတော့ခုနလိုညှိနှိုင်းဆွေးနွေးဖို့စတင်လိုက်တဲ့အလုံသမားသမဂ္ဂတွေပေါ်မှာဖိအားတွေကချိမ့်ချမှုတွေအများကြီးဖြစ်ပါတယ်။ခေါင်းဆောင်တွေအကုန်လုံးလိုက်ဖမ်းတယ်။အဲဒီတချို့ဆိုလဲကျမတို့ဟိုဆန္ဒပြပွဲတွေမှာပဲပြစ်ခတ်တပ်ဖြတ်ခံရတာတွေဖြစ်တာပေါ့နော်။အဲထောင်ကျသွားတဲ့လူတွေလည်းရှိတယ်။ဒါပေမဲ့ဒီဘလပြင်းပြင်းထန်ထန်ကိုနှိပ်ကွက်တာခံရတယ်။အလုံသမားအခွင့်အရေးကိုနှုတ်အားဖြင့်အဲဒီပေါ့နော်ဟိုကူညီခြင်းတဲ့သူတွေပြောဆိုတဲ့သူလေကိုလက်တော့ပြန်မှုသည်အလုံးရှင်တွေကနေပြီးတော့မှစစ်တပ်နဲ့ပေါင်းပြီးတော့လကောင်းဒီလူမိုက်တွေငှားပြီးတော့လကောင်းလက်တော့ပြန်မှုကအရန်ကြောက်စရာကောင်းအရန်ကိုဆိုးရတယ်ခလေးလုံသမားတွေလည်းအခုဖြစ်လာတယ်ပေါ့နော်ဒါတို့ကကျမတို့အရန်လိုထီးကိုတင်ထားပြီးတော့အေးအေးယူဆောင်ရမှုတွေပြစ်နိုင်ကိုလုပ်နေပါတယ
်အခုလိုအချိန်သေးပြီးတော့ဆွေးနွေးပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမင်းရန်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်
နော်ဝေးနိုင်ငံရဲ့နိုင်ငံတကာအလုံသမားသမဂအခွင့်အရေးဆုရှင်မက်ခိုင်ဇာအောင်ကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွင့်အစည်းအဝေးကိုတင်ဆက်ပေးကြပါမယ်ဒီသတင်းမဲ့ရဲ့တူတာဆောင်လေအမေရိကန်တခွင့်အစည်းအဝေးမှာတော့အမေရိကန်ရွေးကောက်ပွဲကိုယ်စားလှယ်လောင်းနေနဲ့ပတ်သက်တဲ့လူငယ်တွေရဲ့မျှော်လင့်ချက်အချင်းတောင်တွေကဘုတ်ကလက်အကြောင်းနောက်လာအိုလူမျိုးအမေရိကန်ထီဆူကြီးပေါက်တဲ့သူအကြောင်းတွေကိုစူးစီးပြီးတော့ကိုအောင်အောင်ကတင်ဆက်ပေးထားပါတယ်
ဒီကဘာတူတာဆောင်တဲ့အမေရိကန်တခွင်းစီစဉ်မှာတင်ပြပေးတဲ့အကြောင်းအရာတွေကတော့ဒီလာမယ့်2024အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်လိုသမ္မတကိုယ်စားလှယ်လောင်းမျိုးကိုလူငယ်တွေသဘောကျနှိမ့်ချကြတာပါလဲအမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ထက်တခြားကိုယ်စားလှယ်လောင်းတွေရှိစေချင်နေတယ်ဆိုတာကိုလူငယ်တွေကသူတို့ရဲ့သဘောဆန္ဒကိုထုတ်ပြီးတော့ပြောနေကြတာပါဒီလိုမျိုးဆန္ဒရှိရတဲ့အကြောင်းရင်းကတော့ဒီသမ္မတကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြင်းရှိတဲ့ဒီဒီမိုကရက်ပါတီကဆိုရင်သမ္မတဂျိုးဘိုင်ဒန်ရီပပ်ဘလီကန်ပါတီကဆိုလို့ရှိရင်အရင်သမ္မတဟောင်းဒေါ်နယ်ထရန့်မှလည်းပဲသမ္မတကိုယ်စားလှယ်လောင်းဖြစ်လာနိုင်ပါတယ်ဒီသမ္မတကိုယ်စားလှယ်လောင်းနှစ်ဦးဟာအသက်အရွယ်ကြီးရနေတယ်ဆိုပြီးတော့လူငယ်တွေကဒီသမ္မတကိုယ်စားလှယ်လောင်းနှစ်ဦးအပြင်တခြားသမ္မတကိုယ်စားလှယ်လောင်းတွေရှိလာစေချင်တာ
ပါ Republicans or Democrats can you know
ယူဟမ်ရှာပြည်နယ်ကမက်ဆန်နာရှင်ဒက်စမွန်ကေကာဝါသူကတော့ဒီမဲပေးဖို့ထိုက်တန်တဲ့သူကို Republican နဲ့ Democrat Party ကသာရွေးချယ်မယ်ဆိုရင်သူတို့ကတော့ဒီလာမယ့်2024သမ္မတရွေးကောက်ပွဲမှာတေချာပေါက်မဲထွက်ပြီးတော့ပေးမှာပါဆိုပြီးတော့ပြောသွားတာပါဒါဟိုပြီးခဲ့တဲ့သတင်းပတ်ကကောက်ယူတဲ့ဖြူသူဒေသနာစစ်တမ်းမှာဆိုလို့ရှိရင်လည်းပဲဒီ American မှာရှိကြတဲ့ဒီအသက်30အောက်ပေါ့နော်လူငယ်မက်ဆန်နာရှင်တွေ3ပုံ2ပုံဟာဖြစ်နိုင်မယ်ဆိုလို့ရှိရင်အသက်အရွယ်ကြီးတဲ့ကိုယ်စားလှယ်လောင်းတွေနေရာမှာသူတို့ကလူစားထိုးလို့ကြပါတယ်။ဒါပေမဲ့လက်ရှိမှာတော့သမ္မတဘိုင်ဒန်နဲ့အရင်သမ္မတဟောင်းထရမ့်တို့သာသမ္မတကိုယ်စားလှယ်လောင်းတွေဖြစ်လာနိုင်ခြင်းရှိနေတာကြောင့်လည်းပဲဘာပဲဖြစ်ဖြစ်သူတို့နှစ်ဦးတည်းဟာဆိုရင်လည်းပဲဒီအမေရိကန်နိုင်ငံသားတွေနဲ့ပတ်သက်တဲ့မူဝါဒတွေနိုင်ငံခြားရေးမူဝါဒတွေချမှတ်တာနဲ့ပတ်သက်ပြီးတော့ပေါ့ကိုယ်ကြိုက်နှစ်တက်တဲ့သူကိုရွေးချယ်ကြဖို့လေသူတို့ကစဉ်းစားထားကြပါတယ
် I think abortion
အခုပြောသွားသူကတော့ New Hampshire ပြည်နယ်ကမက်ဆန်နာရှင် Francesca Pinia လို့ပါသူကတော့ဒီတရေသားဖြတ်ချခွင့်ဟာသူ့အတွက်အရေးကြီးပါတယ်လို့ဆိုပါတယ်ဒီလိုတရေသားဖြတ်ချခွင့်ကိုလွတ်လပ်စွာရေးချွဲခွင့်လေသူကလိုချင်တာပါန နောက်တစ်ခုကတော့ဒါအမေရိကန်ပြည်ထောင်စုမှာအခုနောက်ပိုင်းဆိုလို့ရှိရင်ချုပ်ပြည်နယ်တွေမှာဒီစေးကြောင်သုံးဆွဲခွင့်ပေါ့နော်စေးကြောင်သုံးဆွဲခွင့်ဆိုတာလည်းပဲတရလွန်သုံးတာမျိုးမဟုတ်ဘဲနဲ့အပန်းဖြေတဲ့အခါမှာသုံးခွင့်ဆိုတာကိုဒါလူငယ်တွေကလည်းနှစ်ချိုက်ကြပါတယ်ဆိုတော့အဲဒီလူငယ်တွေကလည်းပဲလာမယ့်ရွေးကောက်ပွဲမှာဘလို့လူမျိုးကဒီလိုအခွင့်အရေးမျိုးပေးမလဲဆိုတာကိုသူတို့ကခက်သွင်းပြီးတော့စဉ်းစားပါတယ်
Youth voters have a real opportunity to
show Florida Pineda Mesana Shin Jaden D on o free over သူကတော့ဒီလူငယ်တွေအနေနဲ့ပေါ့နော် Florida မှာရွေးကောက်ပွဲလာလာကိုပုံဖော်နိုင်မဲ့အခွင့်အရေးတွေရှိနေတယ်လွတ်လပ်စွာရွေးချယ်ခြင်းနဲ့ဒီအပန်းဖြေစေးကြောက်သုံးဆွဲခွင့်ဟာလူငယ်တွေအတွက်အရေးကြီးတဲ့ကိစ္စဖြစ်တယ်ဆိုတာကိုလည်းသူကထောက်ပြပါတယ် American ပြည်ထောင်စုအနေနဲ့ဒီ Israel ကိုဆက်ပြီးတော့လက်နဲ့ဒီပါတွေကူညီထောက်ပံ့နေတာတွေကိုတော့တချို့ကလည်းပဲသဘောကျနှစ်ချိုက်ပါတယ်အဲ့ဒီထဲမှာဆိုရင် Massachusetts ပြည်နယ်က Elena Stainless ပါဝင်ပါတယ်
Right now for me one of the most
ခုလိုအခြေမျိုးမှာပေါ့နော်အရေးအကြီးဆုံးကဒီစစ်ပွဲကာလတစ်လျှောက်လုံး Israel ကိုဆက်ပြီးတော့သူကထောက်ပံ့ပေးစေလိုပါတယ် American အနေနဲ့ဆိုတော့ဒီ American ပြည်အောင်စုမှာမန်လာကကောက်ခံတဲ့ဒီ Writer Ipsa Sitan အရဆိုလို့ရှိရင် American အသက်16နှစ်နဲ့29နှစ်ကြားတွေဟာဒီ Trump ထက်ဒီ Biden ကိုပိုပြီးတော့လူသားတယ်ဆိုတာကိုတွေ့ရတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းမှာပေါ်ပြပါတယ်ဒါပေမဲ့လည်းပဲဟိုးအရင်2020သမ္မတရွေးကောက်ပွဲတုန်းကတော့သမ္မတ Biden နဲ့သမ္မတ Trump အကြားမှာထောက်ခံသူဥယေဟာဒီ24ရာခိုင်နှုန်းလောက်ကွာပါတယ်အခုကမှတော့သမ္မတဟောင်းတော်နဲ့ Trump နဲ့သမ္မတ Biden ကြားမှာဒီထောက်ခံသူမထောက်ခံသူဥယေဟာ3ရာခိုင်နှုန်းလောက်ပဲရှိတော့တာကိုတွေ့ရတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းမှာပေါ်ပြပါတယ်နောက်ထပ်တင်ပြမယ့်အကြောင်းအရာကတော့ဒီ American ပြည်ထောင်စုကအကြီးဆုံးထောင်တွေထဲမှာပါတဲ့ဒီ Cook ခရိုင်ထောင်မှာပေါ့နော်ဆိုတော့ဒီထောင်မှာတက်သူကျောင်းသူတူကနေပြီးတော့ဒီ booklet အသင်ဖွဲ့ထားတာပါ
I always knew I wanted to take care of people.
Nana Apple for ha deep all take the chang du u wa. Tu ga ro di lu re o po no a mye ran tu ga ku ni chin ne saung shao chin ne sait shi ba de. Dai mae le be tu a ni ne blo myo ku ni saung yae ya ma le so ra o ma ti be mae le naw so ma ro tu blo lu myo re ko ku ni pe ya me sa na pe ya me na le pe ya me so ra o tu ga sha phwe twet shi twa de lo byo twa ra wa.အချင်းသားတူဖြစ်တဲ့ Jarvis Wright ကတော့သူ့အနေနဲ့အခုလိုမျိုးဒီစာအုပ်အသင်းမှာပါတာပထမအဆုံးအကျဉ်းလို့ပြောပါတယ်
။ Yeah, this is my first time doing the book club and it's actually my first time.
စာပတ်တဲ့အခါမှာဘာဝေးဖြစ်ဖြစ်သူ့အနေနဲ့လက်ရှိခံစားနေရတဲ့ကျဉ်းချက်မှုတွေစိတ်ဒုက္ခတွေကိုယာယီဖြေပြောက်ပေးနိုင်တယ်ဖြေလျှော့ပေးနိုင်တဲ့အတွက်လည်းပဲသူကဒီစာဖတ်ဖို့ရွေးချယ်ခဲ့တာလို့ဆိုပါတယ်။အထူးသဖြင့်တော့အတန်တိတ်တဲ့ဒီညဘက်ဒီမှာပဲသူကဖတ်လို့ရှိတယ်လို့ဆိုပါတယ်။နောက်ဆုံးတင်ပြပေးလို့ရတဲ့အကြောင်းအရာတစ်ခုကတော့ဒီနှေးချင်းညချင်းတန်းကြွယ်တစ်ထည်ဖြစ်သွားသူတယောက်ပါအမေရိကဟာအထူးသဖြင့်တော့ဒီရွှေပြောင်းချစ်ချနေထိုင်သူတွေအတွက်အိမ်မက်တွေအကောင့်ထဲပေါ်ရမည်နောက်ဒီအခွင့်အလမ်းတွေပေါ်များရမည်လို့လည်းအတိအမှတ်ပြုခံထားရတာပါမိမျိုးစုံနဲ့အိမ်မက်တွေအကောင့်ထဲပေါ်နိုင်သူတွေထဲမှာကံကောင်းသူတူကတော့တန်း1300ထီစုကြီးပေါ့သူပါသူကဒီအမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းဒီမြောက်ဘက်ကျတဲ့ဒီ Oregon ပြည်နယ်မှာနေထိုင်တဲ့ Laotian လူမျိုးတူပါ Charlie Sapan လို့ခေါ်ပါတယ်သူနာမည်ကဆိုတော့အမေရိကမှာအဓိကထီကြီးနှစ်ခုဖြစ်တဲ့ Powerball နဲ့ Mega Million ထီစုကြီးနှစ်ခုမှာသူက Powerball ကိုပောက်ခဲ့တာပါ
I've hoped to tire in that age to stay in Canada for 6 years and I've come to America in that
အသက်46နှစ်အရွယ်ချာလီဆပန်ဟာလာအိုကနေပြီးတော့ထိုင်းနိုင်ငံကို1989ခုနှစ်မှာပြောင်းရွှေ့နေထိုင်ပြီးတော့ဒီအမေရိကကို1994ခုနှစ်မှာရောက်လာတာပါသူကဒီရောက်ကလေးကဒီစက်ပြင်းဆရာတူအနေနဲ့လည်းအသက်မွေးဝမ်းကြောင်းခဲ့ပါတယ်အဲ့ဒီမတိုင်ခင်တုန်းကတော့အမေရိကမှာပဲသူကအထက်တန်းကျောင်းကိုသင်ယူခဲ့သူပါ2016ခုနှစ်မှာတော့သူမှာကျန်းမာရေးပြဿနာရင်ဆိုင်ခဲ့ရပါတယ်ကင်ဆာပါဆိုတော့အဲ့ဒီအချိန်ကလေးကတောက်လျှောက်စိတ်ကူလာခဲ့ရကနေပြီးတော့ဒီလွန်ခဲ့တဲ့သတင်းပတ်တုန်းကတော့နောက်ဆုံးအချိန်ဒီကီမိုဆေးသွင်းခဲ့တယ်လို့လည်းသူကပြောပါတယ်အခုလို့ဒီထီစုကြီးပေါက်တဲ့အခါမှာလည်းပဲအကောင်းဆုံးဆရာဝန်အနေနဲ့ဆေးကုသမှုခံယူသွားမယ်ဆိုပြီးတော့လည်းသူကပြောပါတယ်ဒီထီစုကိုသူ့ရဲ့ဇနီးနောက်သူ့ရဲ့တငယ်ချင်းလိုက်စာတို့နဲ့ခွဲယူသွားမယ်လို့စပန်ကပြောပါတယ်ဒီသူကတော့စုချင်း90ရာခိုင်နှုန်းကို ယူမယ်သူဇနီးနဲ့သူတငယ်ချင်းကို25ရာခိုင်နှုန်းစီအခွဲပေးမယ်လို့ပြောပါတယ်တဲ့ Wisconsin ပြည်နယ် Milwaukee မှာနေတဲ့တငယ်ချင်းလိုက်စာကစပန်အခုဒီထီထိုးဖို့အတွက်ပေါ့ဒေါ်လာ100သူကလှမ်းပြီးတော့ပို့ပေးခဲ့သူပ
ါကိုအောင်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆုံလင် American တခွင်အစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့လူကိုခန္ဓာတွေက trace elements တွေအကြောင်းကိုတင်ဆက်ပေးထားပါရစေ။လူရဲ့ခန္ဓာကိုယ်ထဲမှာအ ਨੇ ချင်းလောက်ပဲပါတဲ့ trace elements တွေထဲမှာအိုင်းယွန်းလို့ခေါ်တဲ့တန်ဓာတ် zinc တို့လိုမျိုး drug မျိုးတွေကကျန်းမာရေးအတွက်လိုအပ်တယ်လို့မျိုး arsenic တို့ care တို့ mercury တို့လို drug တွေကတော့အဆိပ်တောက်ဖြစ်စေပါရစေ။လူတွေနဲ့အတူရှင်တွဲပြီးတော့ရှိနေတဲ့ဒီ trace elements တွေကလူတွေအတွက်ဘလောက်များအရေးပါသလဲဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ရှင
်ဒီကဘတ်တော့ဆရာလူရဲ့ကိုယ်ခန္ဓာထဲမှာရော trace elements တွေကဘလောက်အရေးပါလဲဆိုတော့ပြောပြပေးပါဆရာ
ခန္ဓာထဲမှာတော့အဓိကရေဆိုရင်ကျွန်တော်တို့က H2O ပေါ့သွေးဆိုရင်တော့ hemoglobin နဲ့မှာ iron ဆိုတာပါတယ်သူတို့အပင်တွေမှာကြတော့ဒီ chlorophyll အစိမ်းအောင်က copper တွေပါတယ် magnesium တွေပါတယ်ပေါ့ magnesium အဓိကဖြစ်တယ်လူမှာကြတော့ iron ကအဓိကဖြစ်တယ်အဲ့တော့ iron ကကျွန်တော် trace element ဆိုယူဆလို့ရတယ်လေအဲ့တော့ trace element iron ကလိုအပ်တော့ပါဖို့ရတယ်ဒီလိုပဲကျန်တဲ့zinc လိုလိုမျိုးကလည်းအရေးကြီးတကြီးလိုအပ်တယ်ဆိုတော့နောက်ပိုင်းမှာသိလာတယ် zinc ကနည်းသွားရင်ဖန်ညာမကောင်းဘူးဆိုတော့ zinc ကိုဖြည့်တင်ပေးရတာရှိတယ်ဒါပေမဲ့တချို့ trace elements တွေကြတော့များတော့လို့မရဘူးဟုတ် magnesium လိုမျိုးဆိုရင် 50 ကနေ 100 mg ပေါ့ဒါမှမဟုတ် 500 mg ထားပါတော့ဒီ gram ရဲ့တစ်ဝက်လောက်ကိုကိုယ်ခန္ဓာထဲဝင်သွားတာနဲ့ဝန်းသွားတာတော့ဖြစ်တယ်လေဒါကြောင့်ကျွန်တော်ဝန်းနှုတ်ဆေးမှာဆိုမဂနီဆီယမ်ဆာဖိတ်တွေပါတောက်လိုက်ရင်ဝန်းသွားတယ်။ဒီမဂနီဆီယမ်အကြာကြီးနေလို့မရခန္ဓာထဲမှာနေရင်ပြဿနာဖြစ်တယ်။ဟောဘိုက်နိုင်တော့ဒီဝန်းသွားဖို့အတွက်ကိုတောက်ရင် MOM ဆိုပုံမှန်အတိအများဆုံးသုံးပါတယ်။အဲ့ဒါမဂနီဆီယမ်တွေပဲ။ဒါပေမဲ့မဂနီဆီယမ်လည်းအများကြီးသုံးလို့မရဘူး။ကြာရင်ပြဿနာထက်တယ်။ကယ်ဆီယမ်လည်းကျွန်တော်တို့ကိုယ်ခန္ဓာထဲမှာရှိတယ်။ကျွန်တော်သဘောအကျဆုံးကတော့အာဆနစ်ပေါ့။အာဆနစ်ဆိုတာအဆိပ်ပဲ။အဆနဲ့အဆိပ်ကကိုခန္ဓာနဲ့ရောက်ရင်သူကဖြည်းဖြည်းဖြည်းဖြည်းလေးနဲ့သူကကိုခန္ဓာနဲ့လည်းထွက်တယ်အကြာကြီးသူကနေတယ်အဲ့တော့အဆနဲ့ကအဆိပ်တခါလဲမြင်းများစားလိုက်ရင်သိရောဒီလောက်ကြံမှုတွေပါတယ်မှာလဲအဆနဲ့တွေထည့်တယ်ဒါပေမဲ့အဆနဲ့ကနည်းနည်းနည်းနည်းစားလိုက်ရင်ခန္ဓာရည်ရှိတယ်ဆိုတော့လက်ခန္ဓာလက်မခန္ဓာထားလိုက်အဆနဲ့ကိုခန္ဓာမှာရှိရင်ဘာလို့အစာရည်ရပါလားဒီဘယင်နဲ့ကစားပြီးတော့အဆနဲ့နည်းနည်းနည်းနည်းစားရတယ်လောက်ကြံရင်ခန္ဓာရည်ရှိအောင်ဆိုအာဆန်နဲ့ trace လေးကသူတို့ခန္ဓာမှာရှိတယ်။အဲဒါကြောင့်အသားရည်တွေအရန်လှတာတွေ့ရတယ်။ဒီလိုပဲဒီရုရှားမှာ Rasputin လို့ပြောလို့လို့အာဆန်နဲ့စားရတယ်လို့ပြောသူ့လောက်ကြံရင်မသေးဘူးလို့ပြောတာ။ထားပါတော့ကျွန်တော်တို့အာဆန်နဲ့ကဘယ်သူတွေနောက်ထပ်အများဆုံးရလဲဆိုရင်ကျွန်တော်ကြောင်းဆရာတွေအများဆုံးရတယ်။ဘာကြောင့်လဲဆိုရင်မြေပြူတွေထဲမှာအာဆန်နဲ့တွေပါတယ်။မြေပြူနဲ့တုံးနေဆိုအဲ့ဒီထွက်လာတဲ့အဖုံကကြောင်းဆရာကိုယ်ထဲကိုရောက်တယ်အများကြီးရောက်တယ်။ဒါကြောင့်ကျောင်းဆရာတွေကအများလားနှုတ်ပြောတယ်ဆိုတော့ဒီလူငယ်တွေနဲ့ဆက်ဆံရလို့နှုတ်ပြောတယ်လို့ပြောကြတယ်တကယ်တော့ဒီအာဆန်နဲ့သူ့ကိုယ်ထဲမှာအများကြီးရှိနေတယ်အဲ့ဒါဖြည်းဖြည်းဖြည်းဖြည်းထွက်သွားတဲ့အာဆန်နဲ့ကတနည်းအဖြစ်တော့အသားရည်ကိုဝင်းလက်စေတဲ့အရာရှိတော့ဗော
ဆက်အခုလူခန္ဓာကိုယ်ထဲမှာပေါ့နော်ဒီအာဆန်နဲ့တို့တန်လို့လို့ face element ပေါ့နော်ဘယ်နှမျိုးလောက်ဒီလူရဲ့ကိုယ်ခန္ဓာထဲမှာရှိတတ်ပါလဲ
အဲ့ဒီလူကိုခန္ဓာမှာ12မျိုးလောက်ရှိတယ်ဗောမဂနီဆီယမ်ကယ်ဆီယမ်ဒီမာကူရီကစရှိတယ်ဒါပေမဲ့အသုံးဝင်လာတော့ဇင့်လို့ကယ်ဆီယမ်လို့ကတော့အသုံးဝင်မှာကယ်ဆီယမ်ကလည်းမရှိမဖြစ်ကိုဘော့နီကယ်လို့ကတော့သိမလို့ပါဘူးသူတို့ဟိုရင်သုံးလည်းမသုံးကြပါဘူးလူအပ်တဲ့ trace element 12ခုထားဖို့ potassium လည်းပ
ါ potassium ကတော့လူကိုခန္ဓာမှာ trace element နေနဲ့ဘယ်လိုအလုပ်လုပ်ပါလဲဆရာ
အဲ potassium ကသွေးတိုးတဲ့လူတွေအတွက်ဆိုတော့ဆိုဒီယမ်ဆာပိုတက်ဆီယမ်ကသုံးရတာလေကျွန်တော်တို့ကဘာမှာအရေးကြီးတာဆိုဒီယမ်ကလိုရိုက်တွေပေါ့ စားအဲပုတ်တဲ့ဆီကနည်းနည်းပဲกว่าလေအဲ့တော့သူမတွေ့ရအောင်ဆိုတော့စားကိုပြန်ရှော့မယ်ဆိုရင်ဘာနဲ့အစားထုတ်လဲဆိုပုတ်တဲ့ဆီကနည်းအစားထုတ်တယ်အဲ့တော့ပုတ်တဲ့ဆီကစားမရှိဘူးဆိုရင်ကိုခန္ဓာထဲမှာလူရဲ့အကျော်အချစ်စစ်တွေကအလုံးမလုပ်တော့ဘူးအဲ့တော့ပုတ်တဲ့ဆီကကိုဒီပင်လေရေကကျွန်တော်မရလို့ပြင်မဲ့အော်ရင်းပေါ်စားကနေသိမရကြပြီမဲ့ဘယ်ကနေရလဲပြောသည်ကနေရတယ်ပြောသည်ကပုတ်တဲ့ဆီကအမှန်တန်ကျွဲဝရတဲ့ပြောသည်ပုံမှန်စားရင်တော့ပုတ်တဲ့ဆီကရတဲ့အကျော်အချစ်တွေကောင်းတယ်ဒါပေမဲ့အသက်ကြီးလာတဲ့ခါကျရင်ပိုတက်ဆီယမ် accumulate ဖြစ်တယ်ပိုတက်ဆီယမ်များတဲ့ရောဂါလည်းဖြစ်ပါတယ်ကျွန်မကိုခန္ဓာကိုက်တယ်ဝန်းနေပါလေချုပ်တယ်ပြဿနာကြီးတက်ကြပါတယ
်လူကိုခန္ဓာမှာဒီထူးထူးခြားခြားပါတယ်ဒီအာရုံနဲ့ပေါ့နော်ဒီအာရုံပေါ့ဒီအာရုံနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါဆရာဒီအာရုံများသွားရင်နည်းသွားရင်ဘာတွေအပြောင်းအလဲတွေဖြစ်နိုင်မှာလဲ
ဘုမပြည်လိုလူတွေမှာပေါ့ကျွန်တော်တို့ဒီအရင်ခေတ်ကအာရုံနည်းတဲ့ကိစ္စပဲအများဆုံးဖြစ်တယ်အာရုံနည်းရင်ကိုယ်ဆောင်တွေကလည်းဒီသွေးထွက်လွန်လာလို့ဘာလို့ဖြစ်တတ်တယ်ဒီအိုင်းရနေရင်ပြဿနာအများကြီးရှိတော့မွေးလာတဲ့ကလေးတွေမရှင်းတန်တာရှိတယ်ဒီတန်တာကတော့ညာဝိုင်းရင်ပါရိုက်ဖြစ်လာတဲ့အထိကိုယ်လည်းမတန်ဆွမ်းလာတဲ့အထိကိုဖြစ်လာနိုင်ပါလေဟိုမိုခရိုမို6ဆိုတဲ့ယောဂါရတာပေါ့လေမိတာတော့မှန်ညာမကောင်းလာလို့အာယုံကျော်အားနေတာကြီးအများကြီးဖြစ်တတ်တယ်အဲကြောင့်ဒီအိုင်းရကိုလိုတာထက်ပိုတော့မတုံးဖို့ရေးကြည့်တာပေါ့ဒီ trace element တွေရဲ့ graphic ဝတ်ချက်တွေကအရင်ခက်ခဲပါတယ်သူ့ကိုညာလို့လည်းမရဘူးနဲလို့လည်းမရဘူးနောက်တစ်ခု trace element ကလိုအပ်တဲ့ဟာကဟို iodine ပေါ့ iodine ဆိုလဲကျွန်တော်တို့ကလူကိုခံနိုင်တဲ့ကမထုတ်လို့ဘူးဒီပင်လယ်ကမ်းခြေတန်းနေတဲ့လူက iodine အများကြီးရတယ် iodine ကိုပင်လယ်ရေလေကရတယ်ပင်လယ်ရေတွေကရတယ်ဒီပင်လယ်ကမ်းစပ်မှာပေါက်တဲ့အပင်တွေပေါ့ကြောက်ပွင့်နေပါတယ်ကနေရပါတယ်အဲ့ဒီအသေးထန်ရတယ်ငားတွေကလည်းရတယ်ဒါပေမဲ့တောင်ပေါ်ကလူတွေကကြတော့အဲ့လိုမျိုးအိုက်ဒင်းကိုမရကြဘူးဒါကြောင့်သူတို့အားဖြည့်စာအနေနဲ့အိုက်ဒင်းကိုပေးရပါတယ်အိုက်ဒင်းမရဘူးဆိုရင်ကျွန်တော်လဘင်းကြီးယောဂါဖြစ်တယ်အကွိုက်တာလို့ခေါ်မှထားတယ်အဲ့တော့လဘင်းကြီးယောဂါဖြစ်တော့အသက်ရှူကြပ်တော့ဟောအန္တရာယ်ရှိတာပေါ့ဒီလူမျိုးမဖြစ်အောင်လို့အိုက်ဒင်းကိုအိုက်ဒင်းစားဆိုတော့လုပ်တော့ပေးရပါတယ်ตัวเราตะคู่ตรีทางมาไอดีญาไว้แหละดิโยคะเปลี่ยนผิดตาไอ้ควอไรเตอร์ก็แหละไอดีญาอยู่แล้วไม่อยากออกเอเยอรี่ไทม์มาลบินจีโยคะนี่ผิดลาจ๋าล่ะสิไอ้เรื่องมาไอ้เอเยอรี่ไทม์มาลบินจีโยคะผิดตาถ้าไอดีย่อลงโหไอดีญาลงสรแล้วหานี่โหตีลาบาเลยถ้าดิอ่ะอกลงโหเราสัญญามา trace elements ก็เราหลุดตาฤทธิ์เนี่ยอยู่คู่ด้วยก็อลุลุจ๋าเลยตัวเราอมรันနော်အကျိုးပြုတဲ့ dressing တွေလို့ပြောရင်မမှားပါဘူ
းဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်လူခန္ဓာကိုယ်ရဲ့က trace elements တွေအကြောင်းကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒေါက်ခင်မျိုးသက်တင်ပြပေးထားတဲ့သိပ္ပံနဲ့နည်းပညာခဏပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကတလှည့်ပြောပြပေးပါမယ်ရှင်
ပန်တရားနဲ့ဒီအခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ပဲလိုအပ်ချက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားလိုက်တာပါ။သတင်းတွေကိုအများပြည်သူသိချာသိရှိအောင်စိတ်ဝင်စားလာကြအောင်လုပ်နေတဲ့သတင်းတော်တွေနဲ့မီဒီယာအလုံးလုံးနေကြသူတွေရဲ့တန်ဖိုးမဖြတ်နိုင်တဲ့အလုပ်တွေကိုလည်းကုလသမဂ္ဂကအသိပြုတယ်မှတ်ပြုတယ်လို့သူကပြောကြားခဲ့ပါတယ်။သတင်းသမားတွေကိုအကာအကွယ်ပေးဖို့ပို့ပြီးတော့အားထုတ်ဆောင်ရွက်ဖို့အတွက်နိုင်ငံတိုင်းကိုတောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။ကမ္ဘာတဝှမ်းလွတ်လပ်ဗန်းမလိုက်တဲ့သတင်းမီဒီယာတွေအပေါ်အမေရိကန်ပြည်ထောင်စုကမငြိမ်းမငြိမ်းထောက်ခံနေတယ်လို့လည်းကြေညာချက်ထဲမှာထပ်မံပြောကြားထားပါတယ်။မြန်မာနိုင်ငံကဒီနိုင်ငံတကာလူ့အခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပေးအပ်တဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူ့အခွင့်အရေးစုတွေကိုမြန်မာနိုင်ငံကသတင်းသမားတွေရရှိခဲ့ပါတယ်။
ဖြိပသတင်းကန်းခေါင်းဆောင်အောက်မှမြန်မာနိုင်ငံတွင်ဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတင်ပြတဲ့သတင်းနဲ့ Frontier မြန်မာကဆွေးရခဲ့တယ်လို့ Podcast ခေါင်းဆောင်အောက်မှလည်း Frontier မြန်မာကတင်ဆက်တဲ့ဒုအသက်ထုတ်လွှင့်ချက်နှစ်ခုဆွေးရခဲ့ပါတယ်။ဒုအသက်အစီအစဉ်ကို VOA မြန်မာပိုင်းကလည်းအပတ်စဉ်ထုတ်လွှင့်နေပါတယ်။မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့စစ်မြေပြင်ကအမျိုးသမီးတွေအကြောင်းဓာတ်ပုံတွေနဲ့တင်ပြခဲ့တဲ့ AFP သတင်းဌာနကလည်းသတင်းလွတ်လပ်ခွင့်ဆိုင်ရာလူခွင့်ရေးဓာတ်ပုံမှတ်တမ်းစုရရှိခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen ဖြစ်ပါတယ်ရှင်။ကျွန်မကစုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်။
This program has